to the Voice of America in Burmese.
Minglanya Jamashin, View American Dayan Tang Sakogune, Ogula Kunia, Fotuni Nyabai Si Senego, American Pirangzu Muro, Washington DC Gani, Daya Token Bini Babishin.
ဒီကနေ့ညပိုင်းစီစဉ်နေကိုကျွန်မများတင်ဆက်ပေးပါမယ်။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုကိုစုံဝင်လိုက်နေကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။လူ30ယောက်သေဆုံးတဲ့တနက်ပြစ်ခတ်မှုတွေဖြစ်ခဲ့ရာအိုဟိုယိုနယ်တက်ဆက်ပြည်နယ်ကမြို့နှစ်မြို့စီတမရထရန့်ပြည်နယ်တော်ဘူးရှိပါတယ်။မြန်မာတိုင်းကြားနယ်အမှုဆောင်အရာရှိဂျိုဟောင်းရော့စ်တန်ကလင်ကိုမူရစီဘောင်မှ
ီဈေးကွက်မှာရှိတအောင်စကို1490ဒေါ်လာထိရောက်ခဲ့ပြီးတဲ့နောက်မှာပြည်တွင်းရွှေဈေးကွက်မှာရောအခြေအနေဖယ်လို့ရှိပါသလဲ
။အယောင်ဝယ်တွေကိုတိမ်တိမ်တိမ်လောက်ကြဖို့။နောက်ဒီရွာတွေကိုလည်းမလိုအပ်ရင်မဝယ်ဖို့မရောင်းဖို့။မှလိုအပ်တာတစ်ပိုင်းလိုအပ်တစ်ပိုင်းပဲပေါ့နှစ်ပိုင်း။
ရန်ကုန်တိုင်းရွှေလုံငန်းရှင်များအတင်ပြန်ကြားရေးတာဝန်ခံဦးအေးချူပြောသွားတာပါ။အပြည့်စုံကနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းမှာဒီရဲပိုင်းတွေအတွင်းအစိုးရတပ်မတော်နဲ့ DNL တအန်းပလောင်လက်နက်ကင်အဖွဲ့ချားမှတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အကြောင်းမြန်မာနိုင်ငံအနှံ့ပြားမှာဒီရဲပိုင်းမိုးအပြင်းထန်ရွာသွန်းလာကြောင်းပြည်နယ်တချို့မှာရေပင်းနဲ့ကျုံနေကြရတဲ့အကြောင်းစရဲသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။တရင်ပတ်စင်ကဏ္ဍတွေမှာတော့လူလူနဲ့ကျမ်းမာရေးကဏ္ဍမြမရေးတုံသက်ချက်တို့အပြင်တပတ်အတွင်းအားကစားသတင်းလွှာတွေကိုလည်းတင်ဆက်ပေးပါမယ်။ဒီလိုသတင်းလွှာတွေမတိုင်ခင်မှာတော့အခုအရင်ဆုံးဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုကျော်သိန်းနဲ့ကိုစောဝင်းလိုင်တို့ကပြောပြပေးပါမယ်ရှင်
။ဒီကနေ့သတင်းပတ်ကုံကတနပ်ပြခတ်မှုတွေဖြစ်ခဲ့တဲ့ဝဲဦးပြည်နယ်ဒေထွန်မြို့နဲ့တက်ဆက်ပြည်နယ်အယ်ဘတ်ဆိုမြို့တွေကိုသမ္မတဒေါ်နယ်ထရန့်တင်းဒီသွားဖို့ရှိပါတယ်။အဲဒီပြခတ်မှုတစ်ခုမှာစုစုပေါင်းတည်ဆုံသူ32ဦးရှိပါတယ်။ဒီတရက်တွေဟာသမရရဲ့လူမျိုးရေးမုံတိမှုသဘောပါတဲ့ပြောစကားတွေတရားမှုကြောင့်ဖြစ်တယ်လို့ဒေသခံတော်များကအပြစ်တင်ပြောဆိုထားပြီးသမရကိုသူတို့စီမလာဘူးပြောနေကြပါတယ်။ဒေထွန်မျိုးရဲ့ဒီမိုကရက်တစ်မျိုးတော်ဝန်နန်းဝီလီကတနက်ပြစ်ခတ်မှုတွေဖြစ်ပြီးသမရရဲ့ပြောဆိုချက်တွေပေါ်သူစိတ်ပြည့်မိပေမဲ့သမရရဲ့အခုခီးစဉ်ဟာမျိုးကိုတံပိုးတက်စေပြီးအထောက်ကူဖြစ်စေမယ်လို့မျှော်လင့်နေတဲ့သမရကိုကြိုနေပါမယ်လို့ပြောပါတယ်။အယ်ဘတ်ဆိုမျိုးမှာတော့ဒေသခံတချို့နဲ့ဒေသဆိုင်ရာဒီမိုကရက်တစ်တော်အမတ်တွေကသမရကိုသူတို့ကြိုးစားမှာမဟုတ်ဘူးလို့ဆိုပြီးမလာဘူးတိုက်တွန်းပြောဆိုထားကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကရဲတပ်ဖွဲ့အစအဦးတစ်ခုနားမှာဒီကနေ့ကာဘုံပောက်ကွဲမှုတစ်ခုကြောင့်လူ14ဦးနဲ့မနေ့တေဆုံးပြီးအနာကအစအုံနဲ့လည်းပျက်စီးကုန်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြည်ထောင်စုဝန်ကြီးဒုတိယပြည်ထောင်စုဝန်ကြီးလုံချုံရေးတပ်ဖွဲ့ဗိုလ်ချုပ်ကြီးခုရှက်စတာကအရသာ90နှစ်အောင်အပါအဝင်လူပေါင်း155ယောက်ထိခိုက်ဒဏ်ရာရသွားတယ်လို့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းမှာပြောသွားခဲ့ပါတယ်။မြို့တော်ရဲ့အနောက်ပိုင်းကအာဖဂန်ရဲတပ်ဖွဲ့တပ်သားတွေစုဆောင်းတဲ့နေရာမှာသူတို့တိုက်ခတ်ခဲ့တာလို့တာလီဘန်တွေကချက်ချင်းပဲကြေညာချက်ထုတ်ပြန်ပါတယ်။ကျင်းပဖို့ရှိတဲ့သမရယူကောက်ပွဲမှာဝင်ပြီးမပေးကြဖို့အာဖဂန်နိုင်ငံသားတွေကိုတာလီဘန်အဖွဲ့ကသတိပေးချက်ထုတ်ပြန်ပြီးတရက်အကြာမှာဒီကားဘုံးပောက်ခွဲတိုက်ခတ်မှုဖြစ်သွားတာပါ။ပောက်ခွဲပစ္စည်းတွေအပြစ်တင်ထားတဲ့ကားကိုရဲစခန်းအပြင်ဘက်ကစစ်ဆေးရေးဂိတ်မှာလူမျိုးရေးတပ်ဖွဲ့တွေကတားဆီးစစ်ဆေးချိန်မှာအထေကံဘုံးခွဲသူကပောက်ခွဲလိုက်တာလို့အာဖဂန်ပြည်ထောင်စုဌာနပြောခွင့်ရနဆရတ်ဒါဟီမီကပြောပါတယ်။တပ်ဖွဲ့ဝင်တည်ဆူတောင်းတဲ့ဌာနရှိရာလုံခြုံရေးတင်းကျပ်ထားတဲ့အဲ့ဒီနေရာမှာအရသားတွေမရှိသလိုဝင်ခွင့်လည်းမရဘူးလို့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကပြောပါတယ်။ပောက်ကွဲမှုဖြစ်ပြီးတဲ့နောက်မိခိုလုံကြီးတွေတွေ့ရတယ်လို့ဒေသခံတွေကပြောသလိုအဆောက်အအုံအများအပြားလုံးဝပျက်စီးသွားတာကိုလည်းအာဖဂန်ရုပ်သံတင်ဌာနတွေကထုတ်လွှင့်တဲ့သတင်းတွေမှာတွေ့ရပါတယ်။
တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့တွေရဲ့ကုန်ကျစရိတ်တွေတောင်ကိုရီးယားအနေနဲ့တိတိတတ်တာတိုးပြီးဝေမျှကြခံပေးဖို့သဘောတူလိုက်ပြီဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောပါတယ်။မြောက်ကိုရီးယားဂျန်ကနေကိုကာကွယ်ရေးအမေရိကန်ပြည်ထောင်စုကိုကုန်ကျစရိတ်တိတိတတ်တာတိုးပေးဖို့တောင်ကိုရီးယားကသဘောတူလိုက်ပြီလို့သမ္မတထရန့်က Twitter မှာဒီကနေ့ရေးပါတယ်။ဘယ်လောက်တိုးပေးဖို့တောင်ကိုရီးယားဘက်ကသဘောတူလိုက်တယ်ဆိုတာသမ္မတထရန့်ကရှင်းရှင်းလင်းလင်းမပြောပေမဲ့ကုန်ကျစရိတ်မျှဝေကြခံရေးဆိုင်ရာစစ်သက်ဆွေးနွေးပွဲတွေစတာပြီးပြီလို့ဆိုပါတယ်။ဒါပေမဲ့လည်းတောင်ကိုရီးယားဘက်ကတော့ဒီကိစ္စနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေအခုအချိန်ထိမဆရသေးဘူးလို့ဒီကနေ့ပြောပါရယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းမှာအမေရိကန်ကိုတောင်ကိုရီးယားကနည်းနည်းလေးပဲပေးခဲ့ပါရယ်။ဒါပေမဲ့သမ္မတထရမ့်ရဲ့ပန်ကြားချက်နဲ့ပြီးခဲ့တဲ့နှစ်မှာတော့တောင်ကိုရီးယားကဒေါ်လာတန်ပေါင်း990ပေးခဲ့ပါရယ်လို့သမ္မတထရမ့်ကပြောပါရယ်။တောင်ကိုရီးယားမှာ1950ခုနှစ်ကိုရီးယားစစ်ပွဲကာလကကျန်နေတဲ့အမေရိကန်တပ်ဖွဲ့ဝင်28,500ရှိပါရယ်။ဒီတပ်ဖွဲ့တွေဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးကိုတားဆီးဖို့ရည်ရွယ်တာဖြစ်တယ်လို့ပန်ဒဂွန်စစ်ဌာနချုပ်ကပြောပါရယ်။
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာကြီးစံထိတာကြောင့်ယူကရိန်းစစ်သား၄ဦးတေဆုံးသွားပြီးတဲ့နောက်ရုရှားသမ္မတဗလာဒီမီပူတင်နဲ့စကားပြောပြီးသွားပြီလို့ယူကရိန်းသမ္မတဖိုလိုဒီမီဇယ်လန်စကီးကပြောပါတယ်။ ကျွန်တော်သူ့ကိုချက်ချင်းပဲဖုန်းခေါ်ပြီးဒီဖြစ်ရကကျွန်တော်တို့အတွက်ငင်းကြရင်းနဲ့ပုံနည်းစင်မှာမဟုတ်ဘူးဆိုပြီးပြောခဲ့ရတယ်လို့ KS မြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတဇယ်လင်စကီကပြောသွားပါတယ်ရုရှားကျွန်တော်နောက်ကပေးထားတဲ့တီးခြားခွဲထွက်ရေးဝါဒီတွေကကျွန်တော်တို့လူလူကိုတတ်ဖြတ်နေတာရက်ပစ်ဖို့ပြောပြပါလို့သမ္မတပူတင်ကိုတိုက်တွန်းခဲ့တဲ့အကြောင်းလည်းသူကပြောပါတယ်သမ္မတပူတင်ကသူ့ကိုတခုခုဂရီပေးခဲ့တယ်လို့ဆိုပေမဲ့အသေးစိတ်ကိုနောက်မှပြောပြမယ်လို့ပြောသွားပါတယ်ခေါင်းဆောင်တို့ဦးကြားဒီတယ်လီဖုန်းနဲ့ပြောဆိုရတဲ့ပတ်သက်လို့တော့ရုရှားအစိုးရဘက်ကဘာမှမတုံ့ပြန်သေးပါဘူးအဂုလာ6ရက်နေ့အစောပိုင်းကယူကရိန်းနိုင်ငံဒွန်းနက်စ်ဒေသမှာတီးခြားခွဋ်တဲ့ရွာတွေကယူကရိန်းစစ်တပ်ရှိတဲ့နေရာတွေကိုလောင်ချာတွေဆက်တနက်တွေချင်းမိုးရီရိုင်ဖယ်တွေနဲ့ပစ်ခတ်ခဲ့တယ်လို့ယူကရိန်းကာဝေးရေးဌာနကအဲ့ဒီနေ့ထုတ်ပြန်ချက်တခုမှပြောထားပါတယ်။2014ခုနှစ်ဧပြီလကတည်းကဆိုရင်အဲ့ဒီဒေသကပဋိပက္ခတွေကြောင့်လူပေါင်း1300ကျော်သေဆုံးခဲ့ရပြီးဖြစ်ပါတယ်
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာတိုင်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုကနေဘူဒူညဘက်သတင်းတွေကိုလည်းဆက်လက်ပြပြနေပါတယ်မြန်မာတိုင်းသတင်းဌာနရဲ့အမှုဆောင်ရာရှိချိုဟောင်းနဲ့အရီတာချိုဟောင်းဖြစ်သူအသက်62နှစ်အရွယ်ဩစတြေးလျနိုင်ငံသား Ross Dankey ကိုမူရီစီဝါမှုနဲ့ရန်ကုန်အနောက်ပိုင်းခရင်တရားရုံးကဒီကနေ့ထောင်ဒဏ်73နှစ်ချမှတ်လိုက်ပါတယ်။သူနဲ့အတူဖမ်းဆီးခံထားရတဲ့ပြည်ထောင်နိုင်ငံသား Johann Stewart McKenzie ကိုလည်းထောင်ဒဏ်73နှစ်ချမှတ်ခဲ့ပြီးအမှုမှာပါဝင်တဲ့တခြားလူ9ဦးကိုတော့ထောင်ဒဏ်17နှစ်စီချမှတ်လိုက်ပါတယ်။ Ross Dankey နဲ့အခုမှမှာပါဝင်သူတွေကို2018ခုနှစ်ဇွန်လ6ရက်နေ့ကဗဟန်းမြို့နေအိမ်မှာမူရီစီဝါမျိုးမျိုးနဲ့အတူဖမ်းဆီးခဲ့တာပါ။စတင်ဖန်စီခံရခြင်းကစပြီးချုပ်ရက်အားလုံးကိုထောင်နံတွေကထုတ်လုပ်ခံစားခွင့်ရမှာဖြစ်ပါတယ်။ Ross Dankey ဟာအင်္ဂလိပ်ဘာသာနဲ့စတင်ထုတ်ဝေတဲ့မြန်မာတိုင်းဂျာနယ်ကိုပူးတွဲတည်ထောင်ခဲ့သူဖြစ်ပြီး10နှစ်ကျော်ကြာလုပ်ကိုင်ခဲ့ပါတယ်။2014ခုနှစ်အောက်တိုဘာလမှာမြန်မာတိုင်းကိုထွန်းကွန်မရှယ်ဘဏ်ဥက္ကဋ္ဌဦးသိန်းထွန်းကအပြီးဝယ်ယူလိုက်ပြီးတဲ့နောက်မြန်မာသတင်းမီဒီယာလောကမှာအဲ့ဒီအချိန်ကလေးကဆက်မလုပ်တော့တာပါ။သူဟာ2012ခုနှစ်တုန်းကလည်းအမျိုးသမီးတူဦးကိုရိုင်းနှက်မှုဗီဇာစီကံဖောက်ပြမှုနဲ့အဖမ်းခံခဲ့ရပါသေးတယ်။အခုပြည်ထောင်ပေါ်ယူကန်ဝမ်မန်မဝင်ဘူးဆိုတာမစ္စတာဒန်ကလီနဲ့တိုင်ပင်ပြီးတဲ့နောက်ဆုံးဖြတ်မယ်လို့သူ့ရဲ့ရှင်းနေဖြစ်သူခွန်ရင်းဘန်းကသတင်းတော်တွေကိုပြောပါတယ်
။ဟောင်ကောင်ကျွန်းမှာသတင်းပတ်အထောက်အကျဆန္ဒပြပွဲတွေဖြစ်နေပြီးတဲ့နောက်1998ခုနှစ်မှာဗြိတိရှ်လက်ထက်ကနေလွှဲပြောင်းရယူခဲ့တဲ့အချိန်ကဆိုရင်အစိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရပြီးနောက်တစ်ဆင့်ဘာလုပ်မယ်ဆိုတာကိုစဉ်းစားနေတယ်လို့ဟောင်ကောင်နဲ့ပတ်သက်ပြီးတာဝန်ယူလို့ဆောင်ရတဲ့တရုတ်အစိုးရရုံးအကြီးအကဲကဒီကနေ့ပြောလိုက်ပါတယ်။ဟောင်ကောင်ကျွန်းနဲ့ကိုက်ရဲ့တရုတ်နိုင်ငံရှန်ဇန်မြို့မှာပြုလုပ်တဲ့ဆွေးနွေးပွဲတစ်ခုကိုတက်ရောက်လာတဲ့ဟောင်ကောင်ဒေသခံတွေကိုဇန်ရှောင်မင်းကအဲ့လိုပြောကြားလိုက်တာပါဟောင်ကောင်ဆန္ဒပြပွဲတွေဟာရုံးရင်းဆန်ခါပိုဖြစ်လာပြီးလူအဖွဲ့အစည်းအပေါ်ကြီးမားတဲ့တက်ရောက်မှုပိုပိုပြီးရှိလာနေတယ်လို့ဟောင်ကောင်နဲ့တရုတ်ပြည်မှာကလွတ်တော်နဲ့အကြံပေးအဖွဲ့အစည်းတွေရဲ့အဖွဲ့ဝင်တွေပါဝင်တဲ့ယာနဲ့ချီတဲ့ဆွေးနွေးပွဲတက်သူတွေကိုဇန်ကပြောပါတယ်ဇွန်လကစတင်ခဲ့တဲ့ဆန္ဒပြပွဲကြီးတွေသတင်းပတ်အတော်ကြာဖြစ်ခဲ့ပြီးတဲ့နောက်ဟောင်ကောင်ရဲ့နေ့စဉ်လူနေမှုဘဝရပ်သွားတယ်လို့ဖြစ်နေပါတယ်ရာဇဝတ်ပြစ်မှုကျွလွန်ထားတယ်လို့တန်မြတ်ရှိသူတွေကိုတရုတ်ပြည်မှာကြီးမှာတရားရင်ဆိုင်မှုလွှဲပြောင်းပေးရမယ်ဥပဒေမူကြမ်းတစ်ခုအပေါ်မကျေနပ်ကြတဲ့ဒေသခံတွေကဆန္ဒပြနေကြတာပါဥပဒေမူကြမ်းကိုဆက်မလုပ်ဘဲဆိုင်းငံ့ထားပြီးဖြစ်ပေမဲ့ဆန္ဒပြပွဲတွေဆက်ဖြစ်နေပြီးဒီမိုကရေစီပိုရဖို့တောင်းဆိုနေကြပါတယ်ဒီတော်တွေမှာပဲရတပ်ဖွဲ့ဝင်ထောင်ပေါင်းများစွာရှန်ဇန်မှာအတိတ်ကြုံနေနေလက်ကျင်ကလုပ်နေတာကိုရယူထားတဲ့ဗီဒီယိုကိုတရုတ်အာဏာပိုင်တွေကဒီကနေ့ online မှာပြသခဲ့ပါတယ
်လူမောင်ခိုကူးခံရသူလူယူဆရသူတွေကိုထားတဲ့ထိုင်းနိုင်ငံကစခန်းတွေမှာလူအတော်များနေပြီဖြစ်ပြီးတကယ်တမ်းကျတော့အဲ့လူအတော်များဟာလူမောင်ခိုကူးခံရသူတွေမဟုတ်ပဲနိုင်ငံတွေကိုတရားမဝင်ခိုးသွင်းလာတဲ့ရွှေပြောင်းဝင်သူတွေဖြစ်တယ်လို့လူခွင့်ရေးလူရှာသူတွေကပြောပါတယ်လူမောင်ခိုကူးမှုတိုက်ဖြတ်ရေးဆိုင်ရာထိုင်းနိုင်ငံရဲ့ဥပဒေထဲမှာအတင်းအဓမ္မအလိုခိုင်းစေမှုကိုလည်းလူမောင်ခိုကူးမှုမြောက်တဲ့ပြည်မှုတစ်ခုဖြစ်အီဗီလာကတိုးချဲ့ထည့်သွင်းပြဋ္ဌာန်းခဲ့တာပါဒေါ်လာဘီလျံပေါင်းများစွာအကျိုးမြတ်ရနေတဲ့ပင်လယ်စာလုပ်ငန်းနဲ့ဒေလုပ်ငန်းတွေမှာကျွန်းလိုခိုင်းစေတာနဲ့လူမောင်ခိုကူးတာတွေပပျောက်သွားအောင်မလုပ်နိုင်ဘူးဆိုတဲ့ဝေဖန်ချက်တွေထွက်ပြီးတဲ့နောက်ဒီဥပဒေကိုတိုးချဲ့ပြဋ္ဌာန်းလိုက်တာပါလူမောင်ခိုကူးခံရတယ်လို့ယူဆသူပေါင်း 1,500 လောက်ကိုအစိုးရစခန်း6ခုမှာထိန်းသိမ်းထားပြီးအဲ့လူတွေဟာတရားရုံးတက်ဖို့တမမဟုတ်ပြန်ပို့ခံရဖို့စောင့်နေကြတာလို့လူမောင်ခိုကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုကြီးကြပ်လှုပ်ဆောင်တဲ့လူမှုဖွံ့ဖြိုးရေးနဲ့လူသားလူမျိုးရေးဆိုင်ရာဌာနကပြောပါတယ်နိုင်ငံတွေရဲ့လူမောင်ခိုကူးမှုတိုက်ဖြတ်ရေးဆိုင်ရာလှုပ်ဆောင်ချက်တွေကိုမှတ်တမ်းတင်ပြီးနိုင်ငံအလိုက်အဆင့်တက်မှတ်တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့ဒီနေ့အစီရင်ခံစာထဲမှာထိုင်းနိုင်ငံဟာလူမောင်ခိုကူးမှုတိုက်ဖြတ်ရေးကိုထိထိရောက်ရောက်မလုပ်ဘူးလို့ဝေဖန်ထားပါတယ်ဒီနေ့တွင်အခုချိန်ထိဆိုရင်လူကုန်မှုခံရသူအရေအတွက်1160နီးပါးကိုစံချိန်တင်ရေအတွက်နဲ့ကဲ့တင်ထားနိုင်ပြီလို့ထိုင်းလူသားလူမျိုးရေးဌာနကပြောထားပါဗျ။
India Uchura Kashmir Dita go, Lunyo Yetin Chatara, Naya Shila Chimawe Eri Dita go, Nene the Kupi Kwejame, Ubri Mujan Kugo, India Lotama at Dibula Biro, a Tuko and Uchokun Pitarago, Pian Yotin Lebane, Sato Ye Piatau Tavalu, Yebu Apin Pitadalu Piniraja, Tiloya Abo Kashmir Dita Gandhi, Tobian Jakuro, Maya Dibau, Yamatea Amelum Yukanta Chatiga, Dignity, Sessin Izeva, Sidagam Yuroga, Ludu Kimere Lanima, Sidari Kinlen Nijabi, Tansujo Da City, Le Chatabare, Sanab. ပြဝဲလေးဖြစ်မလာအောင်တာစီထားတဲ့အနေနဲ့အင်တာနက်မိုဘိုင်းဖုန်းနဲ့ချိုးဖုန်းဆက်သွယ်ရေးတွေကိုလည်းဖြတ်တောက်ထားပါတယ်။အဲ့ဒီဒေတာဟာခွဲထွက်ရေးဝါဒီတွေရဲ့လက်နက်ကိုင်တိုက်ခိုက်မှုကြောင့်စေစုနယ်ပေါင်းများစွာမတိမကျင်ဖြစ်နေတာပါ။ညူဒယ်လီမြို့တော်မှာတော့ကျောင်းသားတွေလေဝဲဝါဒီတွေရဲ့အဖွဲ့ဝင်တွေနဲ့ကရှမီဒေတာကရပေါင်းများစွာကအိန္ဒိယအစိုးရရဲ့လိုရာကိုကန့်ကွက်တဲ့
ပေးပွဲတွေကတစ်ခုဖြစ်တဲ့ Taiwan Golden Horse ရုပ်ရှင်စုပေးပွဲမှာတရုတ်ရုပ်ရှင်တွေမပြောင်းဘူးနဲ့တရုတ်ဆောင်တွေမတက်ကြဘူးတရုတ်နိုင်ငံကဒီကနေ့တားမြစ်လိုက်ပါတယ်။ Taiwan ကျွန်းကိုသူတို့ပိုင်ဒေသဖြစ်တရုတ်ကကြီးညာထားပြီးစီးပွားရေးနဲ့နိုင်ငံရေးပိုင်ဖိအားဆက်ပေးနေချိန်မှာပဲအခုလိုပိတ်ပင်လိုက်တာပါ။ရုပ်ရှင်လောကကြီးကြပ်ရေးအစိုးရဌာနနဲ့ဆက်ဆက်ရှိတဲ့ China ရုပ်ရှင်သတင်းဆိုတဲ့ website မှာတင်ထားတဲ့ဝတ်ကြတကြောင်းနဲ့ပါကြီးညာချက်မှာပိတ်ပင်ရတဲ့အကြောင်းရင်းကိုတော့ဖော်ပြမထားပါဘူး။ဒါပေမဲ့တိုင်ဝမ်ဟာတရုတ်ပိုင်နေမြေထဲမှာပါဝင်ပြီးအဆုံးတစ်နေ့မှာတရုတ်အစိုးရရဲ့ဥချုပ်ရေးအောက်ပြန်ရောက်လာမယ်ဆိုတော့ကိုတိုင်ဝမ်ကအတိမတ်ပြုဖို့ငြင်းဆန်နေတဲ့ပေါ်နှစ်ဖက်တင်းမာနေနေမှာပဲဒီကြေညာချက်ထွက်လာတာပါ။ဒါပေမဲ့ဒီလိုပိတ်ပင်တဲ့ကြေညာချက်ထွက်မလာခင်ကတည်းကနိုဝင်ဘာလ23ရက်နေ့မှာလုံမဲ့ပွဲကိုအချိန်မီတော့တက်ဖို့ရာတရုတ်ရုပ်ရှင်လောကသားတွေအတွက်အခက်တွေ့စရာအခြေအနေကရှိထားပြတာပါ။တရုတ်ပိုင်နေအဖြစ်အတိမတ်ပြုရေးကိစ္စတိုင်ဝမ်ကမလိုက်နာတဲ့ပေါ်စီးပွားရေးအရတန်ခတ်တဲ့အနေနဲ့စတေမာလာတရနေ့ကစပြီးထိုင်ဝမ်ကိုတဦးချင်းခီးသွောလောက်ကင်ပိတ်ပင်ကတ်တက်ထားတဲ့အကြောင်းဒီအစိုးရကသိမကြခင်ကပဲကြေညာထားတာကြောင့်ဖြစ်ပါတယ်။ဒီလိုပိတ်ပင်တဲ့ပေါ်စိတ်ပြက်မိပေမဲ့ပွဲကတော့စီစဉ်ထားတဲ့အတိုင်းဆက်လုပ်သွားမယ်လို့စုပေးပွဲဖြစ်မြောက်ရေးကော်မတီက AP သတင်းဌာနကိုပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်ပြည်တော်ကဇီးတခုထဲမှာမပေါက်ကွဲသေးတဲ့ဘုံတလုံးကိုထိုင်းအရာဘိုင်းကဒီနေ့တွေ့ရှိဖယ်ရှားလိုက်ပါတယ်။ဒီဘုံဟာပြီးခဲ့တဲ့သတင်းပတ်ကချိန်ကြိုက်စီစဉ်ပြီးပေါက်ခွဲခဲ့တဲ့ဘုံတွေကမပေါက်ခွဲကြံနေခဲ့တဲ့ဘုံဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီပေါက်ကွဲမှုတွေကြောင့်လူ၄ယောက်ဒဏ်ရာရခဲ့တာပါ။အခြားသောအခြားနိုင်ငံများဖွဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးနဲ့အမေရိကန်တရုတ်နဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတွေကနိုင်ငံသားရေးဆိုင်ရာထိတန်းတာဝန်ရှိသူတွေဘန်ကောက်မှာအစည်းအဝေးတွေလုပ်ခဲ့တဲ့ရက်တွေတွင်ပြီးခဲ့တဲ့တောက်ကြနေ့ကဘုံအသေးစား6လုံးနဲ့ပြီးလောင်စေတဲ့ဘုံ6လုံးပေါက်ကွဲခဲ့တာပါခင်ဗျာ
။ဗုဒ္ဓဟူးနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဇော်ဝင်းလှိုင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်နေနေချက်တွေကိုစတိုက်ထုတ်လင်းပေးပါမယ်။မနေ့ကကမ္ဘာရွှေဈေးကွက်မှာရွှေတအောင်စကို1490ဒေါ်လာအထိရောက်ခဲ့ပြီးတော့ပြည်ရင်းရွှေဈေးကွက်မှာလည်းဒီနေ့ဩဂုတ်လ9ရက်ညနေမှာအခောက်ရွှေတစ်ချက်သားကို12သိန်းနီးပါးဖြစ်လာပါတယ်။ရန်ကုန်မှာတော့လက်ရှိမှာဈေးကွက်ပိတ်ထားပြီးအယောင်းဝယ်ကိုလည်းထိန်းသိမ်းသိမ်းသိမ်းလုပ်ကြဖို့ရွှေလုပ်ငန်းရှင်အတင်းတာဝန်ရှိသူတွေကဒီကနေ့ပြောလိုက်ပါတယ်။ VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကမင်းမြန်သတင်းပေးပို့ထားပါတယ်ရှင်
။ကမ္ဘာရွှေဈေးကတနည်းတခြားကြည်ရည်ရိတ်တက်နေပြီးသူနဲ့ချိတ်ဆက်ထားတဲ့ပြည်တွင်းရွှေဈေးကလည်းအခောက်ရွှေတစ်ချက်သားကို13,900ကျပ်အထိရောက်လာပါတယ်။မနေ့ကနေ့ဒီနေ့နှစ်ရက်လုံးရန်ကုန်မှာရွှေဈေးကွက်မဖွင့်ပဲအယောင်းဝယ်မရှိသလောက်ဖြစ်နေရလို့ရွှေလုပ်ငန်းရှင်တွေကပြောပါတယ်။ဒါနဲ့ပတ်သက်ပြီးရန်ကုန်တိုင်းရွှေလုပ်ငန်းရှင်အသင်းဝင်တွေဒီနေ့အစည်းအဝေးလုပ်ကြပါတယ်။ရန်ကုန်တိုင်းရွှေလုပ်ငန်းရှင်အသင်းပြန်ကြားရေးတာဝန်ခံဦးအေးချူကအခုလိုပြောပါတယ
်။ရွှေသိန်းတို့တည်နေအောင်ပေါ့နော်။ဈေးတွေစိတ်မတက်အောင်ဆိုပြီးငါတို့ကဒီမှာဒီနေ့စည်းအဝေးခေါ်တာပေါ့နော်။အယောင်းဝယ်တွေကိုထိန်းသိမ်းသိမ်းလုပ်ကြဖို့။နောက်ဒီရွာတွေကိုလည်းမလိုအပ်ရင်မဝယ်ဖို့မရောဘူးမလိုအပ်လိုအပ်တာဒီပိုင်းလိုအပ်ဒီပိုင်းပဲပေါ့နှစ်ပိုင်းလိုအပ်နှစ်ပိုင်းပဲအဲ့ဒါမျိုးလေးတွေနေရာကိုနည်းနည်းအဲ့ဒါကိုချပြတာပေါ့ဟိုဘယ်လိုပြောရမလဲဆိုတော့အယောင်းဝယ်မလုပ်တဲ့သဘောပါပဲ
ဒီနေ့ဩဂုတ်လ9ရက်ညနေပိုင်းမှာကမ္ဘာရွှေဈေးကတောင်းအောင်စကိုအမေရိကန်ဒေါ်လာ1494အထိဖြစ်နေပါတယ်အမေရိကန်ဒေါ်လာတန်ဖိုးကလည်းမြန်မာငွေနဲ့လဲလှယ်နှုန်းမှာဆက်ပြီးတက်နေလို့ပြည်တွင်းရွှေဈေးကလည်းမကျနိုင်သေးကြောင်းအောင်တမာတိရွှေဆိုင်ထွေထွေမန်နေဂျာဦးမော်ကပြောပါတယ်
သတိထားမိသလောက်ဆိုလို့ရင်6နှစ်အတွင်းမှာဒီကောင်အမြင့်ဆုံးရောက်နေတယ်။တကယ်တမ်းပြောမှဆိုရင်ခုဒီလိုအချိန်မျိုးမှာဖြစ်တင်နာကဒေါ်လာဈေးအကျမှာလေအရင်တော့ဆိုရင်ကျွန်တော်တို့ကဒေါ်လာနဲ့ဒီကမ္ဘာရွှေဈေးနဲ့ပြောင်းပြန်ချိုးလေ။ဒီနည်းပြောရင်ကျွန်တော်တို့ကုန်တွေလောကမှာ7ဘိန်းနဲ့1,000-2,000လောက်ရောက်လာတဲ့အချိန်မှာအဒီနည်းနဲ့အကျမဲ့အချိန်ကြီးရောက်နေပြီလို့ကုန်တွေတော်တော်များများကရောက်ပြီတော့မှပဲအကျကိုပြန်ဆောင်နေကြတယ်။အခုချိန်ဒီဘယ်သူမှပြန်မဝင်ဘူး။
မနေ့က2018ဩဂုတ်လဒီအချိန်မှာကမ္ဘာရွှေဈေးကတောင်းအောင်စကိုဒေါ်လာ1200ဝန်းကျင်ပဲရှိခဲ့ပြီး 2019年3月20日，2019年2月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年3月20日，2019年
ตอนนี้ก็ลีดังชื่อลงอาเซียนเต็งอะไรมันนี่ก็ซีวีลบีเช่นนี้จะช่วยกูตรงทุกอย่างแก่เลยลูกแต่เองก็ท้าอุดเต็งทองอาฟิโอเอโกเปียวว่าเลยช่วยดีจะอะไรเลยช่วยดีโมเลยบ้างมันผิดกูคงจะต้องเจอเจอช่วยดีจะลูกคงจะเจอสุดยอดพี่เราออกมาเลยแต่ว่าช่วยดีโมเลยลูกเสียงยากเลยกูคงจะต้องมาแสนดูสิว่าสามสามเนี่ยยากสุดช่วยโมเลยยากเลยด้วย
ดีนี่นั่นช่วยมาเลยสุดโมจันก็เนี่ยสว่าจริงๆเทียบกับทางกุศลเนี่ยน่าจะเช็คอ่ะยังไม่เจอเลยสว่าก็ล่ะมาดูเจ้าก็ว่าเนี่ยก็ว่าช่วยดีบ้างมีอีกด้วยเจ้าเลยพี่ดอกแต่ยุ่งกับเราแต่ไม่ยุ่งเจ้าเลยพี่ดอกแต่ว่าช่วยยังได้มีชีวิตอยู่จริงๆเจ้าท้าวเลยไม่กันเนี่ยเที่ยวกงตัวเองเกี่ยวมาไม่ได้พี่ดอกก็ว่าสิว่าตัวตั้งหายาเจ้าตัวเลยไม่รู้ปลุกปากกับขมันท้าวเลย
กบ้าช่วยสิ่งเหล่านี้ได้ก็ปีนี้ช่วยสิ่งเหล่านี้ไปเลยพี่ป้าเนี่ยพัฒน์พี่รู้กูจะเทิดทูนไปปูทารากูน่าสิงเกียร์อะไรบ้างกูเสพย์ฉันปีนี้ไปมาแต่ป่วยพี่ป้าเนี่ยจะเอาทุนมาโกทุนไปบ้างไหมฉันปีนี้ไปมาที่ไปหนุ่ยจุ่นสุยจะมีรู้เนี่ยที่เนี่ยลีดแอมเปล่าเล่นกันเพื่อจะมาแต่ป่วยสิ่งใดพี่ป้าเนี่ยไปเองงานนี้ก็แต่ป่วยต้องยิงพี่ป้าเกิดรู้ที่ละลีเย่งงานเนี่ยชาวเย่นี่มาลีสิงพี่ป้าเกิ ောပါတယ်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်ရှင
်ဟုတ်ကဲ့ဆူရရဲ့ငင်းချဲရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားငင်းချဲရေးဆွေးနွေးပွဲတွေရပ်တန့်နေချိန်မှာဒီရက်ပိုင်းတွေအတွင်းရှမ်းပြည်နယ်မြောက်ပိုင်းနယ်မြေအတွင်းမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာနေပါတယ်ဒီရပိုင်းတွင်ဖြစ်ပေါ်တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီး TNLA ခေါ်တန်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်က
ဒီကနေ့၄ရက်၅ရက်၆ရက်၃ရက်ဆက်လိုက်တော့ဖြစ်နေတာပေါ့နော်။မနေ့ကခိုင်မွန်တရီတာဘူးနေနေနဲ့ခေါ်နာမဟာပဝင်းချင်းကနော်။ဒီနေ့ရကျတော့နော်ဒီချောင်းမဲအဲခဲကဟိုပါတရောပါတရောအထက်နာဖြစ်ဟုတ်ကဲ့ဒီနေ့တော့မှာပလင်းတလာတော့မရှိသေးဘူး
။၆ရင်းဒီကကုတ်ခိုင်မျိုးနယ်မှာနှစ်နေရာနဲ့ကြောင်မဲမျိုးနယ်မှာတနေရာဖြစ်ပွားခဲ့ပြီးဒီ၃ရက်အတွင်းမှာအနည်းဆုံးတိုက်ပွဲ၉ကြိမ်ဖြစ်ပွားခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ထားပါတယ်။အင်ကာနေကဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးဗိုလ်မှူးတအိုက်ကျော်ကအခုလိုဆက်ပြောပါတယ်
။တပ်ပကစူးစစ်တလာလို့ဖြစ်တယ်။ဟာဒီမဟာနာမဖြစ်တဲ့ဟာဆိုရင်တော့ကြောင်းကကိုခိုင်နမှုပဲနဲ့တက်လာတယ်။နောက်ဒီကြောင်ကတော့တမင်းရဲ့ဘက်ကနေတက်လာတယ်။မကြောင်ညံ့ပြီးမှကျိုးဆောက်လာတိုင်းတော့ဖြစ်တယ်။အာဒီကြောင်မဲဘက်မှလည်းတက်မယ်။ဒီလိုကထူးစစ်တက်လာတော့တယ်ဝက်ဖြစ်တာဖြစ်တယ်
။ကြိုက်ပွဲဖြစ်ပေါ်လာတဲ့ပတ်သက်ပြီးတမ်ဘရောသတင်းမှန်ပြန်ကြားရေးအဖွဲ့နဲ့အရှင်းပြောက်တိုင်းစစ်ထဏာချုပ်ကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံပြေဆိုတာမရှိခဲ့ပါဘူး။ကိုခိုင်မျိုးနယ်ကအမည်မဖော်လိုတဲ့ဌာနဆိုင်ရာဝန်ထမ်းတအူကတော့ဒီလ6ရက်နေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ခဏတစ်စုံဖြစ်တယ်လို့ပဲသိရတယ်ဗျာ။ကျွန်တော်တို့စီတော့သတင်းပို့တာပါညာတော့မရှိဘူး။သိရတာကတော့ဒီမော်ဟန်ပေါ့။မော်ဟန်နဲ့ရကန်ပေါ်ရတဲ့လမ်းကြောင်းပေါ်မှာလို့တော့အကြမ်းသိရတယ်။သူကတာမွန်ရဲ့လမ်းဘက်ကိုဒီနေ့တော့ဘာသာမှမကြားဘူးဗျာ။
ပြီးခဲ့တဲ့လ22ရက်နေ့ကကျင်းပတဲ့တမ်ဘရောသတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာတော့ဇွန်လ16ရက်နေ့ကနေဇူလိုင်လ21ရက်နေ့အထိအရှေ့မြောက်တိုင်းစစ်ထဏာချုပ်နယ်မြေအတွင်းတိုက်ပွဲ32ကြိမ်ဖြစ်ပွားခဲ့ရမှာ TNLA နဲ့အကြိမ်20ဖြစ်ခဲ့ကြောင်းဒီလိုဖြစ်ပွားတာဟာ TNLA ကနယ်မြေကျော်လွန်လှုပ်ရှားတဲ့အတွက်ဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်TNLA ဘက်ကတော့တမ်ရော်နဲ့သူတို့အကြားမှာနှစ်ဖက်သဘောတူနယ်မြေပိုင်းခြားသတ်မှတ်ထားတာမရှိဘူးလို့တုံ့ပြန်ထားပါတယ်။တမ်ရော်ဘက်ကရှမ်းပြည်နယ်ကအရှေ့မြောက်တိုင်းစစ်ထဏာချုပ်အပါအဝင်စစ်တိုင်း၄ခုနဲ့ကချင်ပြည်နယ်ကစစ်တိုင်းတစ်ခုကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစတင်ပြီးစီးရေးလှုပ်ရှားတာတွေရပ်ဆိုင်းကြောင်းထုတ်ပြန်ထားပါတယ်။ဒီကြေညာချက်ကိုအောက်ဂုလာကုန်တိတက်တန်းတိုးမြင့်ထားသလိုအပြည့်ရထားချိန်မှာလည်းငင်းချမ်းရေးဆွေးနွေးဖို့အတွက်တိုက်တွန်းထားပါတယ်။လောလောဆယ်မှာတော့အစိုးရနဲ့ TIA ကချင် TNLA တအန်းပလောင် MNDAA ကိုကန် AA ရခိုင်စတဲ့တပ်ဖွဲ့တွေအကြားမှာ bilateral call နှစ်ဖက် PS စာချုပ်ချုပ်ဆိုနိုင်ဖို့အတွက်ဆွေးနွေးနေစေအခြေအနေမှာရှိနေပါတယ်
။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေအကြောင်းကိုကိုမိုးစောသတင်းပေးပို့ထားတာပါ။ VOA ကအခုထုတ်လွှင့်နေတဲ့ရေဒီယိုစီစဉ်တွေကို VOA ရဲ့အင်တာနက်ဆက်မြင်တာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအခုကျွန်တော်ထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံပြည်နယ်တချို့မှာရေပင်းနဲ့ကြုံနေရတဲ့အကြောင်းကိုနားဆင်ရပါမယ်။မြန်မာနိုင်ငံအနှံပြားမှာဒီရပိုင်မိုးအပြင်းထန်ရွာသွန်းတာကြောင့်မွန်ပြည်နယ်၊ကရင်ပြည်နယ်နဲ့ပဲခူးတိုင်းတို့မှာမြေကြီးဟာဆူရင်ရေမှန်ရောက်ခဲ့ပြီးတော့ရေကြီးရေရှမ်းတာတွေဖြစ်ပေါ်နေပြီးရေပိဒုက္ခတွေဥယျာဉ်တိုးလာပါတယ်။မွန်ပြည်နယ်မှာယထာလန်းရေကျော်လို့ယထာအသွားလာတွေကိုလည်းရပ်တန့်ထားရပါတယ်။ဒီအကြောင်းကို VOE မြန်မာပိုင်းသတင်းတောက်ကိုထဲအောင်ခန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဘင်္ဂလားပင်လယ်ော်မှာဖြစ်ပေါ်နေတဲ့မွန်တိုင်းငယ်ချင်းကြောင့်မြန်မာနိုင်ငံအနှံပြားမှာမိုးရွာသွန်းနေပြီးမွန်ပြည်နယ်၊ကရင်ပြည်နယ်၊ပဲခူးတိုင်းတို့မှာမြေရာဆိုးရီရေမှတ်ကျော်လွန်ပြီးရေပေးဒုက္ခတွေစကန်နေဖွင့်လှစ်ထားရပါတယ်။မွန်ပြည်နယ်ဘီလီမြို့မှာတော့မြေရာအနည်းငယ်ကျဆင်းပေမဲ့ဆိုးရီရေမှတ်ထက်မှာပဲရှိနေပါသေးတယ်။ဘီလီမြို့အခြေအနေနဲ့ပတ်သက်လို့ရေးပေါ်ကုကဲယုံဒုတိယဦးစီးမှုဒေါ်အေးကြီးက
ဟာလာ2စင်တီမီတာလောက်ကျသွားပါပြီ။အဲမော်ဒီမှာပါမော်ဒီမှာတော့မိုးတိတ်နေတဲ့ခါကျတော့မိုးမရတော့နည်းနည်းလေးကျသွားတယ်ဆိုတဲ့သဘောပါ။ဒီဒုက္ခတဲ့အခြေအနေတွေကဒီနေ့မနက်ဆယ်နာရီပြီးဒီမှာတို့ပြင်းထုတ်တဲ့အချိန်မှာ 8,500 အိုးရှိပါပြီ။ကျေစည်ကြီးတက္ကသိုလ်ပေါင်းက 3,500 ခု။ဒီကရပ်ပတ်ကြရအိုးစုကအလုံးမ 16 အိုးစုပါ။ဟုတ်ကဲ့အဲ့ဒါတိုးလာတဲ့ဟာပါ။မနေ့ကထက်ကိုတိုးလာတာပါ။တိုးလာတယ်ဆိုတာမနေ့ညနေပိုင်းမှာတိုးတဲ့ဟာတွေပေါ့နော်
။စိုးရီမထက်ကျော်လွန်တဲ့အတွက်ကြောင့်ရထားလမ်းရေကျော်သွားပြီးတောလာမှုရေဆိုင်ခဲ့ရပါတယ်။လမ်းမဆက်တွေ့ခြင်းနဲ့ပတ်သက်လို့ဒေါ်အေးကြီးကအခုလိုပြောပါတယ
်။လမ်းပိတ်ထားတယ်ဆိုတာကအခုညီမတို့ဒီဝါလောက်မှာပေါ့တောင်ကလေးဘက်မှာတော့လမ်းနည်းနည်းလေးပေါ့နော်ပြေကျော်တယ်။အဲ့မဲ့လမ်းဖွင့်ထားပါတယ်နော်ရန်ကုန်မော်လင်ကားလမ်းတော့ပြေးသွားနေပါတယ်လမ်းမပိတ်ထားပါဘူးပိတ်ထားတဲ့ဟာကတော့မြေရထားလမ်းပိတ်ထားတာပါ
။ရထားပေါ်ပိတ်မိနေသူတွေကိုတိုင်းစိုးအဖွဲ့အစည်းအင်းနဲ့အဝေးပြေးဝင်းတွေကိုပို့ဆောင်ပေးနေပြီးကုညီထောက်ပံ့တာတွေလည်းပြုလုပ်နေပါတယ်။ဒါအပြင်တန်လင်းမြေကလည်းစိုးရင်ရေမှတ်တဲ့ကျော်လွန်နေတဲ့အတွက်ကင်းပြင်းတဲ့နေရာတော်တော်များများမှာရေကြီးရေရှမ်းတာတွေဖြစ်ပေါ်နေပါတယ်။ဖန်မြို့အခြေအနေနဲ့ပတ်သက်လို့ဖန်ထွေးရေအုတ်ချုပ်ရေးဒုတိယဦးစီးမှုဒေါ်ရင်စိုးက
တို့တို့ဖန်မြို့နယ်မှာလေအခုလက်ရှိချိန်တည်းကရေပိစကန်12ခုဖွင့်ထားရပါတယ်ရှင်ဟုတ်အမျိုးပေါ်ရက်ကွက်မှာပေါ့နော်မနေ့ကထက်ဟိုပါပေါ့နော်မနေ့ကညဆိုရင်839လောက်ဖြစ်တယ်ပေါ့နော်ဒါပေမဲ့ဒီနေ့မနေ့ကတော့834လောက်ပဲရှိတော့တယ်ဟုတ
်အခုလာထဲမှာရေပိသိမ့်ပြူတောင်းကြီးရှိလာပြီးဖြစ်ပေမဲ့လူသေးဆုံးတာတော့မရှိသေးပါဘူးပြည်ကလေးလာကတချင်းပြည်နယ်နဲ့မကွေးတိုင်းတို့မှာမိုးဆက်မပြတ်ရွာသွန်းပြီးရေကြီးရှမ်းသာတွေဖြစ်ခဲ့လို့တောင်ညာချောင်းရီကျောက်လူ3သေဆုံးခဲ့ပါတယ်။လူသေဆုံးတာနဲ့ပတ်သက်လို့ဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးဒေါ်ဖြူလဲလဲထွန်းက
ဇူလိုင်လမှာဖြစ်ခဲ့တော့တယ်တော့တချင်းမှာဖြစ်တော့တယ်။တချင်းမှာဖြစ်တော့ကတချင်းဆော့လို့မှတယောက်လည်းဒီလိုရေကြီးရှမ်းမှုတွေဖြစ်တဲ့ချိန်မှာဇူမြင့်တို့ကတော့အဲ့လိုပုံစံတောင်ညာချောင်းရီမှာညှောပြီးတော့သေဆုံးတာပေါ့။အဲ့ဒီဟာကွာကချင်မှာတယောက်ရှိတယ်မခွေးမှာတယောက်ရှိတယ်ဟိုတောင်ကြားချောင်းရီနဲ့မျောပြီးတော့သေဆုံးတာပေါ့တောင်ယောက်ရှိခဲ့တယ်ကြာအမအခုဖြစ်နေတဲ့ပြည်နယ်တိုင်းမှာတော့မရှိသေးပါဘူ
းမှုန်တိုင်းရှင်ကြောင့်ပြည်နယ်တိုင်းချို့မှာနောက်နှစ်ရက်ခန့်မိုးရွာသွန်းနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကခန့်မှန်းထားပြီးညအချိန်နည်းနဲ့ပတ်သက်လို့လည်းအချိန်နဲ့တပြင်းညီသတင်းထုတ်ပြန်ပေးနေပါတယ်ရှာဖွေကယ်ဆယ်ရေးပိုင်းကိုအသိပြင်ဆင်ထားတယ်လို့တာဝန်ရှိသူတွေကပြောဆိုထားပြီးရေကြီးရေရှမ်းတာနဲ့ပတ်သက်လို့သတိပေးထုတ်ပြန်ချက်တွေလည်းထုတ်ပြန်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပဲအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ American Science သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ ပြည်ခဲ့တဲ့သတင်းပတ်ကောင်ကတနက်ကင်ပြစ်ခတ်မှုတွေတီချန်းစီဖြစ်ပွားခဲ့ပြီးတော့တေဆုံးသူ၃၁ယောက်ရှိသွားပြီဖြစ်တဲ့အိုဟိုင်းယိုးပြည်နယ်ဒေတန်မြို့နယ်တက်ဆစ်ပြည်နယ်အယ်ပါဆိုမြို့တွေကိုသမ္မတဒေါ်နယ်ထရမ့်ဒီကနေ့တွားရောက်ပါမယ်။အမေရိကန်ပြည်ထောင်စုမှာတနက်ကင်ဆောင်ခွင့်ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်တဲ့စီးနင်းတွေချမှတ်ဖို့တောင်းဆိုမှုတွေအတိတ်တဖန
ပေါဆူမျိုးကြီးတွေကိုသမရမသွားခင်ညနေမှာပဲသနက်ကင်ဆောင်ခွင့်ပြင်းပြင်းထန်ထန်ထိန်းချုပ်ရေးတောင်းဆိုလှုပ်ရှားသူတွေအင်ဂျီတော်နီးမှာစုဝေးခဲ့ကြပါတယ်အင်တာနက်နဲ့သနက်ပြပွဲတွေကဝယ်တဲ့သူတွေပါဝင်သနက်ဝယ်ယူသူအားလုံးရဲ့နောက်ခံသမိုင်းတွေကိုစစ်ဆေးဖို့ဒီမိုကရက်အများစုလွှမ်းမိုးတဲ့အောက်လွှတ်တော်ကအတည်ပြုထားတဲ့ဥပဒေကြမ်းကိုအထက်လွှတ်တော်ကမဲခွဲအတည်ပြုပေးဖို့ဆန္ဒပြတောင်းဆိုနေကြတာပါသမ္မတဒေါ်လေထရန့်ကတော့တင်းလာနေကမိကွန်းမှာစိတ်ပုံမှန်မဟုတ်တဲ့စိတ်ကြမ်းမာရေးချိုယွင်းမှုလိုမျိုးအကြမ်းဖက်ဗီဒီယိုဂိမ်းတွေကစားတာမျိုးတွေကိုပြစ်ခတ်မှုဖြစ်စေတဲ့အကြောင်းရင်းတွေအဖြစ်အပြစ်ဖို့သွားပါတယ်ဒါပေမဲ့လည်းတိုင်းပြည်မှာသနက်ကိုလွယ်လွယ်ကူကူဝယ်ယူလို့ရနေတာမျိုးကိုအပြစ်တင်ဖို့တော့မသိကြိုးကြံပြုသွားပါတယ်အထူးသဖြင့်ဒေတာမျိုးပြစ်ခတ်မှုမှာသနက်သမားသုံးသွားတဲ့တွဲလိုက်ပြစ်လို့ရတဲ့တိုက်ခိုက်ရေးသနက်မျိုးတွေကိုလွယ်လွယ်ကူကူကင်ဆောင်ခွင့်ရနေတာမျိုးပါဒေတာမျိုးတော်ဝင်နန်ဝဲလီကအခုလိုပြောပါလေ
ကြည်လေသူပြောတဲ့အမှတ်ချက်ကိုကျမကစိတ်ပြည့်မိတာပါဆိုလိုတာကကျမတို့မျှော်လင့်ထားတဲ့အတိုင်းဖြစ်မလာဘူးတနက်ကိစ္စကိုသူပြောလာတယ်ပြီးခဲ့တဲ့နှစ်ပိုင်းတွေမှာတနက်ကန်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့တမရပြောတာတွေကိုကြည်ရင်သူ့ဘာကိုယုံကြည်ထားတယ်လေဆိုတာကိုသူကိုယ်တိုင်သိရလားလို့တော့ကျမမသိဘူးပုံမှန်လင်းလင်းပြောတာပါ
အဲပါဆိုမျိုးကဂုံစုံဆိုင်ကြီးမှာလူ22ယောက်ပြစ်ဒဏ်ခံခဲ့ရတာပါဒေတာမျိုးကနေအဲပါဆိုမျိုးကိုသမ္မတထံသွားပါလိမ့်မယ်ပြစ်ခတ်သူဖြစ်တန်တရားရှိထားတဲ့သူကတိုက်ခိုက်မှုမဖြစ်ခင်နိုင်ပိုင်းအတွင်းမှာသူ့ကိုယ်သူလူပြူကြီးဆွေးဝါဒီတယောက်ဖြစ်ရှေ့ပြောင်းဝင်ရောက်လာတဲ့စပိန်စကားပြောတဲ့သူတွေကိုအကြီးအကျယ်မုန်းတဲ့အကြောင်းအွန်လိုင်းကနေစာရည်ရေးသားဖြန့်ဝေခဲ့ပါလေဒီလိုမုန်းစကားတွေဖြန့်ဝေတာတွေကိုပြစ်တင်ရှုံချဖို့သမ္မတထံကတင်းလာနေမှာပြောခဲ့ပါလေဒါပေမဲ့လည်းသမ္မတကိုယ်တိုင်ဒီလိုအတွေ့အခေါ်ကိုလက်ခံထားသူအဖြစ်ဝေဖန်ခံနေရတာပါပြီးခဲ့တဲ့ဖေဖော်ဝါရီလအဲဘာဆိုမြို့မှာကျင်းပခဲ့တဲ့လူလူစည်းဝေးပွဲမှာသမ္မတကိုယ်တိုင်ဗဟိုအမေရိကတိုက်နိုင်ငံတွေနဲ့မက္ကဆီကိုဘက်ကဝင်လာသူတွေကိုဟန်တာရေးတတိုင်းကာဖို့အခိုင်အမာဂရီပေးပြောဆိုခဲ့ဘူးပါလေ
Walls work actually there's nothing like them for what we're talking about
နိုင်ငံတွေစောက်တာအလုပ်ဖြစ်ပါတယ်ကျွန်တော်တို့ပြောနေတာမျိုးတခါမှမဖြစ်ခဲ့ဘူးပါဘူးမျိုးရစေးတွေဝင်လာတာဟန်တာခြင်းပါတယ်တရားဝင်မှောင်ခိုကူးတဲ့လူတွေကိုဟန်တားခြင်းပါတယ်။ရာဇဝတ်သားတွေကိုတားဆီးခြင်းပါတယ်။နိုင်ငံတွေကြောက်တားနိုင်နေတာပါ။လူတွေအသက်တွေအများကြီးကျွန်တော်တို့ကယ်နိုင်ခဲ့ပါတယ်
။ဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့ဖီတိုအော်ရက်ကတော့သမ္မတထွက်ရဲ့ရှေ့ပြောင်းလာသူတွေကိုစန့်ကျင်ပြောဆိုချက်တွေကြောင့်သူကြိုးစုံမှာမဟုတ်ဘူးလို့ဆိုပါတယ
် There's a very real consequence to this. We see
တကယ်ကိုအကျိုးဆက်တွေရှိနေပါတယ်။တိုင်းပြည်မှာအမုန်းတရားအခြေခံကျွလို့နဲ့ရာဇဝတ်မှုတွေတွေ့လာနေရပါတယ်။ဒီကရတဲ့သုံးနှစ်အတွင်းဖြစ်ခဲ့တဲ့အကြမ်းဖက်မှုတစ်ခုချင်းစီမားကိုတွေ့နိုင်ပါတယ်။ဒီတဲ့ပုံပြီးတက်တည်ပြဖို့လို့ရင်သမရဘာလို့ခဲ့တယ်လဲဆိုတဲ့မေးခွန်းကိုပြီးခဲ့တဲ့စနေနေ့ကအဖြစ်ပြက်ကပြပါလိမ့်မယ်။သူ့အနေနဲ့ဒီကိစ္စကိုအကောင့်ဘက်ကနေအဖြေရှာနိုင်အောင်ဆက်လုပ်နေတယ်လို့ထင်ပါသလား။ကျွန်တော်ကတော့လုံးဝမမြင်ပါဘူး
။ဒါပေမဲ့လည်းအယ်ဘာဆွန်မြို့တော်ဝင်ဒီမာဂိုကတော့သမရထရန့်မြို့ရောက်လာတဲ့အချိန်မှာသူကြိုဆိုမယ်လို့ပြောဆိုထားကြောင်းပါခင်ဗျာ
။ကိုသိန်းထိုင်ကိုပြောပြခဲ့တာပါ။ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းနိုင်ဝဲမှာတော့အပစင်ကဏ္ဍတွေကိုထုတ်လင်းပေးမှာမို့စောင့်မျှော်နှားဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညချမ်းပါရှင် VV မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာစီးကျူသွေးကျူဝေဒနာရှင်တွေအတွက်ဆောင်ရွက်ဆောင်ရွက်တွေကိုနားဆင်ရမှာဖြစ်တယ်လို့ဥကြုံစံတာရဲ့မြန်မာရေးတုံ့တက်ချက်မှာတော့မြန်မာနိုင်ငံမှာတိုင်းရင်းသားပြည်ထနာပြည်လေရေးပြည်အောင်စုနိုင်ငံပေါ်ဆောင်နိုင်ရေးအတွက်တမိုင်းဖြစ်ရတွေကိုထိန်ချဲမထားပဲဒီထဲကအမှားတွေကိုပြန်ပြင်နိုင်မယ်စနစ်တည်းရဲ့လို့တဲ့အကြောင်
း And mentioning the issue of New Zealand If you just try to say it, then it doesn't solve
American
anything.
American Jiang Su Georgetown တက္ကသိုလ်ဂုဏ်နူးဆောင်ပါမောက်ခ David Steinberg နဲ့ဥကြောစံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးခန္ဓာကိုထုတ်လွှင့်ပေးခြင်းပါတယ်။ဒီတစ်ပတ်အတွက်စီးကြိုသွေးကြိုဝေဒနာရှင်တွေအနေနဲ့သွေးတွင်းတကြားတက်ပမာဏကိုထိန်းကြီးတဲ့နေရာမှာကယ်လိုရီကျွဲဝတဲ့အစားအစာတွေကိုလုံးဝရှောင်ကျဉ်တာမျိုးကိုမပြုလုပ်ဘဲစနစ်တကျတိုင်းထွာတွက်ချက်စားတော့ရင်မများလို့မနည်းလို့နဲ့စံချိန်မီသွေးပင်တကြားတဲ့ပမာဏရရှိအောင်ကြိုးစားတဲ့အကြောင်းဒေါက်တာတန်ဆိုကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်စီကျိုသွေးကျိုလူနာလို့သတ်မှတ်ခံလိုက်ရတာ ਨੇ အချိုမစားရတော့ဘူးလို့နားလည်လိုက်ကြတာပါစစ်ချုပ်သွေးချုပ်လူနာတွေအနေနဲ့အချိုတက်ကိုလုံးဝရှောင်ကျဉ်တာမျိုးမလုပ်ဘဲမိမိရဲ့ယောဂအခြေအနေနဲ့တိတိတာလှုပ်ရှားသွားလာမှုတွေအပေါ်မူတည်ပြီးကယ်လိုရီတက်ကိုတိုင်းတာတစ်ချက်စားတော့ပေးဖို့လိုတယ်လို့စစ်ချုပ်အာဟာရဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာကျေစင်ယူမုံကအခုလိုပြောပါတယ
်တချို့ဆိုလို့ရှိရင်ကလုံးဝဟို physically active ဖြစ်တယ်ပေါ့အမှတနေ့ကိုတနေ့လုံးပြေးလွှားလှုပ်ရှားနေရတဲ့လူမျိုးတချို့ကျတော့တနေ့ကုန်ရုံးထိုင်လုပ်နေရတဲ့လူဆိုရင်သူရဲ့ကယ်လိုရီပမာဏလိုအပ်ချက်ကမတူအဲ့ခါကျတော့ကျွန်တော်တို့ဥမာပုံစံတစ်မျိုးရင်းနဲ့ပေါ့ဟိုလူနာအားလုံးကိုတပုံတန်နဲ့ဟိုတတ်သမတ်ထဲအဲ့လိုလုံးဝမရဘူးပေါ့လူတယောက်ချင်းစီရဲ့အသက်ပုံမှန်မူတည်သေးတယ်ဥမာကျွန်တော်အသက်80လူနာနဲ့50လူနာဆိုမတူနိုင်ဘူးဥမာ60လူနာနဲ့အသက်30အရွယ်လူနာဆိုလို့ရှိရင်လည်းမတူနိုင်ဘူးအဲ့ခါကျတော့တို့တယောက်ချင်းစီရဲ့လိုအပ်ချက်အရာကိုဟိုသူရဲ့ကိုယ်လေးချင်းအပြုမူဒီ lifestyle သူတောက်နေတဲ့ဆေးပေါ့စီချိုဆေးကဥမာထိုးသေးတောက်ဆေးပုံမှန်မူတည်ပြီးတော့ကျွန်တော်တို့အာရပညာရှင်တွေကတခြားလေးပြန်တွက်ချက်ပေးတာပေါ့ကယ်လိုရီတွက်ချက်တယ်လို့ခေါ်တာဖြစ်ပါတယ်ရှင်
စီချိုသွေးချိုဝေဒနာရှင်တွေမှာသွေးရင်းတကြားတဲ့ပမာဏဟာတာမန်လူတယောက်မှာရှိသင့်ရှိတိုက်တဲ့သွေးရင်းတကြားတဲ့ပမာဏထက်မြင့်တက်နေတာပါသွေးရင်းတကြားတဲ့ပမာဏကိုတာမန်လူတယောက်လိုထိမ့်သိမ်းထားနိုင်မယ်ဆိုရင်နောက်ဆက်တဲ့စီချိုတွေကိုရှောင်ရှားနိုင်ပြီးတက်တန်းစီနေထိုင်သွားနိုင်မှာဖြစ်ပါတယ်စီချိုသွေးချိုဝေဒနာရှင်တွေအနေနဲ့သွေးရင်းတကြားတဲ့ပမာဏကိုမြည်သည့်ပမာဏအတွင်းမှာရှိနေအောင်ထိမ့်သိမ်းထားသင့်ပါတယ်လို့မေးကြည့်တဲ့အခါအထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်တာမန်အဖြစ်တော့စီချိုဝေဒနာတွေနဲ့ကိုစားလိုက်တဲ့စားတော့ထဲမှာပါတဲ့အချိုဓာတ်တွေ၊ကစီဓာတ်တွေကနေပြောင်းလဲလာတဲ့အချိုပမာဏကိုခန္ဓာကိုယ်သွေးတွင်းမှာဟိုပုံမှန်ဖြစ်အောင်ထိန်းသိမ်းထားနိုင်စွာမရှိတဲ့အခြေအနေမျိုးဖြစ်ပါတယ်။အဲဒီအခါမှာတော့တတ်နိုင်ရင်တော့ဆေးဝါးတွေသုံးပြုပြီးတော့တာမန်လူကဲ့သို့ပဲသွေးတွင်းတကြားဓာတ်တွေရှိအောင်ဆောင်ရွက်ပေးဖို့လိုပါတယ်။ဒုတိယအစာမစားမီမှာဆိုရင်130မီလီဂရမ်အောက်နဲ့အစာစားပြီးချိန်မဲ့ဖြစ်ဖြစ်ဘယ်ချိန်မဲ့ဖြစ်ဖြစ်180မီလီဂရမ်အောက်ထိန်းသိမ်းထားနိုင်ရင်တော့သူတို့ဒီတာမန်လူတွေနဲ့နီးစပ်တဲ့အတွက်ကြောင့်တာမန်လူတွေကဲ့သို့ပဲတက်တန်းစီနေနိုင်သွားနိုင်မှာဖြစ်ပါတယ
်။စီချိုသွေးချိုဝေနာရှင်တွေအနေနဲ့သွေးတွင်းတကြားဓာတ်ပမာဏမတက်အောင်ချူဓာတ်တွေကိုရှောင်လုံးတဲ့အခါမှာသွေးတွင်းတကြားဓာတ်ပမာဏရုတ်တရက်ကျဆင်းသွားတဲ့အခြေအနေမျိုးကိုကြုံတွေ့ရလေရှိတတ်ပါတယ်။သွေးတွင်းတကြားဓာတ်ရုတ်တရက်အလွန်မင်းကျဆင်းသွားခြင်းဟာလည်းအရေးပေါ်အခြေအနေတစ်ခုဖြစ်တာကြောင့်မကြုံတွေ့ရအောင်ကူဆက်ကြရပါပါ။သွေးတွင်းတကြားဓာတ်ပမာဏကိုမနည်းလုံးမများလုံးအောင်ထိန်းကြီးတဲ့နေရာမှာအစားအသောက်တစ်ချက်စားသုံးမှုကအလွန်ရေးပါတယ်လို့ဒေါက်တာကျေစင်ယူမုံကအခုလိုပြောပါတယ
်။အစားအသောက်ကရေးကြည့်ပါတယ်။ဘာလို့လဲဆိုကျွန်တော်တို့လူတိုင်းရဲ့ဒီအခြေခံလိုအပ်ချက်ဖြစ်နေတာပေါ့နော်။ဒီဟိုလူစားဟိုတနေ့ထမင်းမဆိုင်နေလို့မရ။အဲ့ခါကျတော့ကျွန်တော်ဒီစီချိုလူနာမှာလည်းတော့အတူတူပဲပေါ့။သူလည်းလူပဲ။ဒီခါလေးကျွန်တော်တို့သူ့လူနာလို့သဘောထားလိုက်တယ်။အဲ့ခါကျတော့သူကဥမာကိုသူစားချင်တာစားလို့မရတော့ဘူး။ဟိုအတင်းရှောင်ရတာမျိုးဖြစ်လာလို့ရှိရင်ရေရှည်မှာဆိုလို့ရှိရင်အဆင်မပြေဘူး။အဲ့ခါကျတော့သူ့ကိုလည်းလူထဲကလူလိုပဲသဘောထားပြီးတော့အစားအသောက်ကိုတိကျထိန်းပေးတယ်ပေါ့။ကျွန်တော်တို့ဟိုစားသောက်ဆိုင်ရာကျွမ်းကျင်ပညာရှင်တွေကတိကျထိန်းပေးတယ်။ဆရာဝန်တွေကတိကျထိန်းပေးတယ်ဆိုလို့ရှိရင်ဒီစီချိုရောဂါကိုပို့ပြီးကုသမှုအောင်မြင်စေပါတယ်။ဒါကြောင့်မလို့အစားအသောက်ကရေးကြီးတယ်လို့ပြောရဖြစ်ပါတယ်ရှင်
။သွေးတွင်းတကြားတဲ့ပမာဏကိုထိန်းကြီးတဲ့နေရာမှာသွေးတွင်းတကြားတဲ့ပမာဏတိုင်းတာခြင်းကလည်းအရေးပါလာပါတယ်။ စစ်ချုပ်တရုတ်ဝန်ထမ်းရှင်တွေမနှစ်သက်တဲ့ဆန်သက်နေရီထဲမှာလက်ထိတ်ကိုအနေဖောက်ပြီးတွေးရင်းတခြားတဲ့တိုင်းတာဆန်သက်တဲ့နီလန်ကလည်းတခုအပါဝင်ဖြစ်ပါတယ်။အနောက်နိုင်ငံတွေမှာတော့တွေးရင်းတခြားတဲ့တိုင်းတာတဲ့နီလန်တွေဟာတဖြည်းဖြည်းအဆင့်မြင့်လာနေပြီးနောက်တစ်ချိန်မှာမနာမကျင်မဲ့တွေးရင်းတခြားတဲ့တိုင်းတာလို့ရတဲ့နီလန်တွေရှိလာနိုင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်။အဲ
့တော့ခင်မီနီလန်တွေကတော့ကျွန်တော်တို့မြန်မာပြည်နီမှာတော့သုံးဆွဲတာတွေမရှိသေးဘူး။သို့တော်လည်းဆန်သက်စစ်ဆေးပြီးတော့အရေးပြားမှာကတ်ထားရုံနဲ့ဆရာတို့ရဲ့သွေးအတွင်းမှာရှိတဲ့သွေးတကြားပမာဏကိုသိရှိနိုင်တဲ့နည်းလမ်းတွေဆောင်ရွက်နေပါတယ်ထို့အတူပဲသွေးတွင်းကိုအင်ဆူလင်ဆိုတဲ့သွေးတကြားထိန်းပေးနိုင်တဲ့ဓာတ်တွေကိုလည်းရေပြားကိုနာကျင်မှုမရှိဘဲနဲ့ဒီခန္ဓာကိုယ်တွင်ဆေးရောက်ရှိအောင်လုပ်နိုင်တဲ့ဆေးပစ္စည်းကိရိယာတွေကိုလည်းစမ်းသပ်သုံးဆွဲနေတယ်လို့သိရပါတယ်
တဲ့တဲ့ကြားတဲ့ကိုပုံမှန်ပမာဏအတွင်းရှိနေအောင်ထိန်းသိမ်းနေနေရမှာအစားအသောက်တွေကိုတက်ချက်စားသုံးဖို့လိုလို့ဆေးဝါးတွေကိုလည်းတတ်မှတ်ထားတဲ့အချို့အစားတိုင်းအချိန်မမှန်သုံးဆွဲပေးဖို့လိုပါပါတယ်သွေးတွင်းကြားတဲ့ပမာဏပုံမှန်ပမာဏရောက်သွားပြီဆိုပြီးဆေးဝါးအသုံးပြုမှုတွေကိုရပ်ပစ်လိုက်တာမျိုးမပြုလုပ်သင့်ပဲဆရာဝန်ညွှန်ကြားချက်အတိုင်းကီယူတဆိုင်လိုက်နာသုံးဆွဲရမှာဖြစ်တယ်လို့ဒေါက်တာကျေစင်ယူမွန်ကပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့အစားအသောက်ကရေးကြည့်တယ်ဆိုတဲ့အပြင်အစားအသောက်ပြင်သူဆေးပေါ့သူထိုးဆေးဖြစ်ဖြစ်တောက်ဆေးဖြစ်ဖြစ်ကိုပုံမှန်တခြားလေးလိုက်နာတယ်မယ်တချို့ကတော့ဥမာပေါ့ကျွန်တော်တို့တချို့လူနာရဲရှိရပေါ့သူစီးကျုပ်ကောင်းသွားပြီလို့ထင်လို့ရှင်ဆေးကိုသူ့တော်နဲ့သူချလိုက်တယ်အဲ့လိုလုံးဝမလုပ်သင့်ဘူးပေါ့နော်ဥမာသူရဲ့လက်ရှိပုံမှန်ပြနေတဲ့သူ့ primary physician နဲ့တခြား
စီကျုပ်သွေးကျုပ်ဝေးနာရှင်တွေအနေနဲ့သွေးတင်းတခြားတဲ့ပမာဏကိုထိန်းကြီးတဲ့နေရာမှာကယ်လိုရီကျော်ရတဲ့အစားအစာတွေကိုလုံးဝရှောင်ကျဉ်တာမျိုးမပြုလုပ်ဘဲစနစ်တကျအတိုင်းထွာတက်ချက်စားတော့ရင်မများလုံးမနှဲလုံးနဲ့ဆန်ချိန်ပြီးသွေးတင်းတခြားတဲ့ပမာဏရရှိအောင်ကြိုးစားသင့်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောစီစဉ်တင်ဆက်တဲ့မြမလူလူနဲ့ကျမရေးစီစဉ်ကိုနားဆင်ကြရတာပါအခုတော့ဥကြောစံတာရဲ့မြမရေးတုံသက်ချက်ကိုထုတ်လွှင့်ပေးပါမယ်။မြမနိုင်ငံမှာတိုင်းရင်းသားပြည်ထနာပြည်လေရေးပြည်တော်စုနိုင်ငံဖော်ဆောင်ရေးအတွက်တမိုင်းဖြစ်ရတွေကိုထိန်ချဲမထားပဲအဲ့ဒီကအမားတွေကိုပြန်ပြင်နိုင်မယ်စနစ်တရလှပ်ပြီးတိုင်းရင်းသားတို့ရဲ့အမျိုးသားစိတ်ဓာတ်ကိုတိမ်တိမ်မွေ့မွေ့ကင်တွယ်ရင်ဒီပြည်ထနာတွေကိုအောင်အောင်မြင်မြင်ကျော်လွှားခဲ့တဲ့နိုင်ငံတွေရဲ့နမူနာကိုအတူယူသင့်တယ်လို့ American ပြည်တော်စု Georgetown တက္ကသိုလ်ဂုဏ်သူးဆောင်ပါမောက်ခ Davis Chambers ကဆိုပါတယ်။အသေးစိတ်ကိုပါမောက်ခါရှင်ဘက်နဲ့ဥကြောစံတာတို့ဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင
်ပမခါရှင်ဘက်ကအခုရခိုင်ပြည်နယ်ဘက်မှာအေအေနဲ့အစိုးရစစ်တပ်နဲ့ဖြစ်တဲ့တိုက်ပွဲကိစ္စဟာလူတော်တော်များများစိုးရိမ်မကင်းဘူးဆိုတာကြဲကြဲလောင်လောင်ကြားနေရပါတယ်တခြားတိုင်းရင်းသားလက်နက်ကိုင်အင်အားစုနဲ့ဖြစ်တာတက်ပူပြီးတော့စိုးရိမ်တကြီးပြောလာကြတာကြားပါတယ်ဆရာကြီးရောအဲ့လိုစိုးရိမ်ကြီးဖြစ်တယ်လို့ထင်ပါသလား
Let me begin by going back further.And mentioning the issue of New Zealand.
နည်းနည်းနောက်ကြောင်းပြန်ပြီးတော့ပြောပြစီ New Zealand မှာပြတ်တတ်တာတွေဟာစစ်သွေးကြွမျိုးသားရေးဝါဒပြည်ပဆန့်ကျင်မျိုးသားရေးဝါဒဆိုပြီးတော့ပြောကြတယ်မဟုတ်လားဒီလိုသဘောပါပဲမြန်မာနဲ့အိန္ဒိယတို့မှာလည်းဖြစ်နေပါတယ်အိန္ဒိယဝန်ကြီးချုပ်မိုဒီလက်ထက် Ethnic Religious Nationalism လူမျိုးရေးဘာသာရေးအမျိုးသားရေးဝါဒကြီးထွားလာပါတယ်မြန်မာနိုင်ငံမှာလည်းမဘာသာလှုပ်ရှားမှုပေါ်လာသလိုရခိုင်အေအေလှုပ်ရှားမှုကလည်းဒီလိုပါပဲဗမာလူမျိုးတွေနဲ့ဆင်ပြိုင်ပေါ်ပေါက်လာတဲ့လူမျိုးရေးလှုပ်ရှားမှုတရက်ပါပဲဗမာတွေဟာရခိုင်ကို1984-85မှာအောင်နိုင်ပြီးတော့မဟာမုနိရုပ်ပွားတော်ကိုမန္တလေးကိုလူယူသွားခဲ့ပါတယ်ဒီဖြစ်ရပ်ကိုမမေ့ပျောက်ကြသေးပါဘူးဒါပေမဲ့ဗမာတွေကတော့ဒါကိုမဖော်ပြကြတော့ပါဘူးမကြခင်တုန်းက The New Light of Myanmar အစိုးရသတင်းစာမှာရခိုင်ကျောင်းဆောင်မတဲ့ပုတ်ဖတ်လိုက်ရပါတယ်အဲ့ဒီမှာဗမာတွေရခိုင်ကိုအောင်မြင်သိမ့်ပိုက်တဲ့ကိစ္စတစ်ခုလုံးကိုလုံးဝဖော်ပြမထားပါဘူးအင်္ဂလိပ်တွေကြောင်းကိုတော့ပြောထားပါတယ်ဒါမှမမှန်ပါဘူးရှမ်းကချင်ကရင်စတဲ့တိုင်းသားတွေရဲ့မျိုးသားရေးစစ်တပ်မှာဒါတွေအရေးကြီးပါတယ
်တမိုင်းမှာအင်အားကြီးတဲ့လူမျိုးကအင်အားနည်းတဲ့လူမျိုးကိုအောင်နိုင်ခဲ့တဲ့ရဲစဲပြုမှုကရဆူရာတွေကိုအမှန်တိုင်းအခုမှပြန်လဲဖော်ထုတ်နေလို့ကပြဿနာပြည်လဲသွားလိမ့်မယ်ပြည်တော်စုစိတ်သက်ရှင်သန်လာနိုင်စေရလို့ထင်ပါသလားအဲ့လိုပြောလို့
If you just try to say it then it doesn't solve anything
ပြောရုံလောက်နဲ့တော့ဘယ်ပြဿနာကိုမှပြည်လဲစေမှာမဟုတ်ပါဘူးပြောရမှာကတမိုင်းမှာဒီလိုအချက်လက်တွေရှိခဲ့တယ်လစ်လျူရှုထားလို့မရနိုင်ဘူးဒီအမှားတွေကိုပြန်ပြင်ကြရအောင်လို့ပြောရမှာပါပြန်ပြင်နိုင်မဲ့စနစ်တရလည်းလိုပါတယ်တိုင်းသားလူနည်းစုတချို့အတွက်ဖက်ဒရယ်အခွင့်အရေးတွေဖန်တီးပေးရမယ်ပြည်တော်စုထဲမှာလူစုတပွေးတဲ့နေထိုင်နိုင်မှုအတွက်ဆိုလို့ရှိရင်အတိတ်ရဲ့အမှားတွေကိုအသိမှတ်ပြုပြီးတော့အပေါင်းလက္ခဏာဆောင်လာအောင်လုပ်သွားကြရမှာဖြစ်ပါတယ်
အဲ့ဒီတွေကရာစုနှစ်နဲ့ချီပြီးတော့ကြာမြင့်နေပြီဖြစ်ပါတယ်ပြန်ကောက်ရမှာစိတ်နောက်ကျမနေလုံးလားဆရာက
ြီး It's not too late because it's going to keep coming up
အတိတ်နောက်မကျပါဘူးဒီစိတ်သက်တွေကကြီးထွားမြင့်မားလာနေပါတယ် 2019ခုနှစ်တုန်းကရခိုင်မျိုးသားနေမြောက်ဦးမြို့မှာအဓိကရုံးဖြစ်လို့လူဒါဇင်ဝက်လောက်တည်ဆုံးခဲ့ရတဲ့ဖြစ်ရပ်ကိုကြည့်ပါဒီဖြစ်ရပ်မှာဘယ်ဘက်ကမှားတယ်ဘယ်သူမှတာဝန်ရှိတယ်ဆိုတာကျွန်တော်တော့မသိပါဘူးကျွန်တော်သိတာကတော့ဗမာကြီးစိုးမှုကိုစန့်ကျင်တဲ့ရခိုင်ကိုပိုင်အုပ်ချုပ်ခွင့်ကိုပြတ်တာတယ်ဆိုတာပါပဲဒါရီဟာအကျုံးဝင်နေတော့မှာပဲရုပ်စွာဆုံးရခိုင်ဗုဒ္ဓဘာသာတချို့ကဒီကိစ္စတွေကိုတိတ်ကိုအလေးထားနေတော့မှာပဲဒီစိတ်ဓာတ်တွေဟာသူရဲ့သားသမီးတွေစီကိုဆက်လက်ကူးဆက်သွားမှာပါဆိုတော့ဒီတမိုင်းဖြစ်ရပ်တွေဟာပိတ်ဟောင်းနှွားနောက်ကျနေခဲ့ပြီဆိုတာတော့မဟုတ်ပါဘူးအထူးသတိထားကင်တွယ်ရမယ့်ကိစ္စတွေဖြစ်နေတော့မှာပဲ
အခုမြန်မာနိုင်ငံမှာတပ်မတော်ရဲ့ဆောင်ပုဒ်တစ်ခုကပြည်ထောင်စုမပြိုကွဲရေးဖြစ်ပါတယ်ဒီဆောင်ပုဒ်ကိုအတိုက်ခံရောတိုင်းရင်းသားအလုံးကပါသဘောတူလက်ခံကြပါတယ်လက်တွေ့မှာရောတိုင်းရင်းသားအရေးကိုဒီဆောင်ပုဒ်နဲ့အညီကင်တွယ်နေတယ်လို့ဆရာကြီးသုံးသပ်မိပါသလား
No, it's been badly handled from the very beginning. After all,
ဘာမှမဟုတ်အစကတည်းကအမှားမှရင်းရင်းကင်တွယ်လာခဲ့တာပါ။မူလတုန်းကပင်လုံမှာဖက်ဒရယ်အစိုးရတည်ထောင်မှုပြောခဲ့ကြပေမဲ့လည်းဥနုလက်ထက်မှာအရက်အသားအစိုးရဟာလည်းဖက်ဒရယ်အစိုးရမဟုတ်ခဲ့ပါဘူး။နာမည်သာပြည်ထောင်စုမြန်မာနိုင်ငံ Union of Burma ဖြစ်နေပေမဲ့ပြည်ထောင်စုအစ်စ်မှန်မဟုတ်ခဲ့ပါဘူး။ကျွန်တော်အများအားပြောခဲ့ဘူးသလိုပါပဲလွတ်လပ်ရေးရပြီးကတည်းကမြန်မာနိုင်ငံရဲ့အခြေခံပြဿနာဟာဒီမိုကရေစီမဟုတ်ပါဘူးတိုင်းရင်းသားဆက်ဆံရေးသာဖြစ်ပါလေဗမာတို့ကတော့ဒါဟာတင့်တော်မျှတတဲ့ဆက်ဆံရေးပဲလို့ယူဆကြပါလိမ့်မယ်ဘာကိုမျှတတယ်လို့ထင်ကြတယ်ဆိုတော့ကျွန်တော်မသိပါဘူးကျွန်တော်တို့ပြည်ပကနေကြည့်တဲ့သူတွေအတွက်တော့ဒီလိုမျိုးဆကြပါဘူးဒါကိုတနည်းနည်းနဲ့ပြေလည်အောင်လုပ်ရမှာပါဒေါက်တာဆန်းစုကြည်လည်းဒီကိစ္စဟာသူ့အတွက်ထိတ်တန့်ဦးစားပေးဖြစ်တယ်လို့ပြောခဲ့ပါတယ်ပြီးတော့သူဟာပင်လုံစိတ်ဓာတ်အစဉ်လာကိုသူ့ရဲ့ဖခင်စီကဆက်ခံရတဲ့သူပါဒါပေမဲ့အခုထိအလုပ်မဖြစ်သေးပါဘူးဒီကိစ္စကိုစစ်တပ်ကတန်လျာရှိနေပါတယ်ဒေါ်ဆန်းစုကြည်ကိုသူတို့မယုံပါဘူးဆိုတော့တိုင်းသားတွေနဲ့ပြည်လဲမှုရရှိရေးဟာဘယ်ကိုမှခီးမပေါက်နိုင်ပဲဖြစ်နေပါတယ်အခုဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်မှုဖြစ်လာတဲ့ကိစ္စမှာပထမဆုံးလုပ်ရမယ့်အဓိကအကြောင်းကလည်းဒေါ်ဆန်းစုကြည်တမရဖြစ်ရေးမဟုတ်ပါဘူးဖက်ဒရယ်စနစ်ကိုလက်တွေ့အကောင့်တွေဖော်ရေးတာဖြစ်ပါတယ်ဒီအထဲမှာအရေးကြီးတဲ့အချက်တစ်ခုအဖြစ်ကျွန်တော်စဉ်းစားမိတာကတော့ပြည်နယ်တိုင်းသားနယ်ပယ်တွေမှာအုတ်ချုပ်ရေးအကြီးအကဲကိုဒေသခံပြည်သူတွေကရွေးချယ်သူတွေကိုခန့်ထားရေးဖြစ်ပါတယ်။ဘိုးဆိုးဝါးကကြိုက်တဲ့လူကိုမခန့်နိုင်ပါဘူး
။တချို့ကသုံးဆက်ကြပါတယ်။ဒီနေရာမှာဂျာဝင်စစ်စပ်ပေးမဲ့လူလိုအပ်တယ်။အထူးသဖြင့်တရုတ်ကဝင်ရောက်ဖြန့်ဖြည့်ပေးရင်ရနိုင်မယ်လို့ယူဆကြတာရှိပါတယ်။ဆရာကြီးဘယ်လိုသဘောရပါလဲ။ဖြစ်နိုင်ပါလား
။ I don't think that is sound. First of all, I think that the Burmese resent foreigners.
ဒါကသိဖြစ်နိုင်တယ်လို့တော့ကျွန်တော်မထင်ပါဘူး။နိုင်ငံသားတွေရဲ့ဂျာဝင်ဆွတ်ဖွဲ့မှုတွေကိုလည်းမြန်မာတွေကမယုံလဲမယုံကြည်ကြပါဘူး
။ဒါပေမဲ့တရုတ်ကလက်ရှိမှာမြန်မာနိုင်ငံကိုနိုင်ငံတကာမျက်မှောက်မှာကာကွယ်ပေးနေတဲ့အခါစီးပွားရေးအချင်းလည်းပဲအဓိကကျတဲ့နိုင်ငံတစ်ခုဖြစ်နေဆိုတော့တရုတ်နိုင်ငံရဲ့မြန်မာအပေါ်ဩဇာလွှမ်းမှုကတော်ကြီးမားနေရလို့ပုံကလား
။ That is true at the moment. That's absolutely true. But we've seen in the past the Chinese leverage.
ဟုတ်ပါတယ်ခင်ဗျာ။ဒါတော့မှန်ပါတယ်။လောစင်မှာလုံးဝမှန်ပါတယ်။ဒါပေမဲ့အတိတ်ကိုပြန်ကြည့်ရင်တရုတ်ဟာမြန်မာပေါ်ဖိအားသုံးတဲ့နေရာမှာမြန်မာဘက်ကခံစားချက်သဘောထားကိုဂရုမစိုက်ဘဲလှုပ်တက်ပါတယ်။ရေပွေအားဖြင့်နိုင်ငံသားတွေဟာမြန်မာတို့ရဲ့သဘောထားကိုနားလည်ခံစားခြင်းမရှိကြပါဘူး။ဆိုတော့တရုတ်ရဲ့အခန်းကဏ္ဍဟာမေကွန်းထုတ်เสียဖြစ်နေပါတယ်။အမေရိကန်ရဲ့အခန်းကဏ္ဍဟာလည်းမေကွန်းထုတ်เสียပါပဲ။ဒါပေမဲ့မြန်မာနိုင်ငံအနေနဲ့စကန်ဒီနေးဗီးယန်းနိုင်ငံတွေဒါမှမဟုတ်အမေရိကန်တရုတ်စတဲ့နိုင်ငံတွေရဲ့ကျန်စီတိတ်တဆိတ်ပဲရယူတဲ့နယ်လို့ထင်ပါတယ်ဒါပေမဲ့ဒီအကျန်စီလောက်နဲ့တည်းမရပါဘူးတကယ်လက်တွေ့ဖြစ်အောင်ဥပဒေတွေလောက်ရပြင်ရမှလည်းဖြစ်ပါတယ
်အိန္ဒိယရောခင်ဗျာအိန္ဒိယကဆိုရင်လည်းပဲသူတို့တိုင်းပြည်မှာဒီလိုလူမျိုးစုပြဿနာတွေအများကြီးနဲ့ရင်ဆိုင်ခဲ့ရတယ်ပြဿနာဖြစ်အောင်ထိန်းနိုင်ခဲ့တယ်တစ်ဖက်မှာလည်းပဲမြန်မာနိုင်ငံမှာသူတို့ရဲ့စီးပွားရေးအရရင်းနှီးမြှုပ်နှံမှုဆန္ဒတွေအများကြီးရှိနေတယ်ဆိုတော့သူတို့ရဲ့တိုင်းပြည်အတွေ့အကြုံကမြန်မာနိုင်ငံအတွက်အဆုံးချအကြံပေးတာမျိုးဝင်ရောက်စစ်စပ်တာမျိုးမလွတ်နိုင်ဘူးလားခင်ဗျာ
India I think has a very important interest as you just said there are multi other Galatan river
ဟာပြောသလိုပါပဲမြန်မာနိုင်ငံအတွင်းမှာအိန္ဒိယရဲ့အကျိုးစီးပွားဟာအင်တာမအရေးကြီးပါတယ်ကလတန်မြစ်နဲ့ပတ်သက်တဲ့စီမံကိန်းဟာမဏိပူရာအာတန်နာဂဒေတာတွေလိုအိန္ဒိယအရှေ့မြောက်ပိုင်းဒေတာတွေအတွက်တိုက်ကိုအရေးကြီးပါတယ်ဒီဒေတာမှာအိန္ဒိယကိုတိုက်ခိုက်နေတဲ့သဘုံအဖွဲ့၁၁ဖွဲ့လောက်ရှိနေပါတယ်တချို့ကအိန္ဒိယမြန်မာနိုင်ငံမှာနေကြတဲ့လူမျိုးစုသဘုံတွေပါအိန္ဒိယဟာဒီဒေသကိုငြိမ်းချမ်းစေချင်တာတရုတ်ဩဇာကနေလွတ်မြောက်စေချင်တာပါဆိုတော့အိန္ဒိယကတိတ်တဆိတ်ကူညီနိုင်ပါတယ်ဒါပေမဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီဟာဟိန္ဒူမျိုးသားရေးစိတ်ဓာတ်ကိုနှိုးဆွနေပါတယ်ဒါအိန္ဒိယအတွက်စိုးရိမ်စရာပါ India ma Muslim ga 350 law shi ba de. Tait ake sat de kaisa ba.
Myanmar shi yi wo pyan ji me so yin the worst case scenario ba sia yi. So wa dung phit nai ne a chin ni be lo lo tin ma de le. AA ga a khu kha ma da wa go a ja bi lo confederation union ne lo pyo la ba de. Da wo chan de tain da ri ga le be. Tight the low mpyo da ma thru ha ba ma we ban chin ma pyu ne nou sait ni ya ba de. So di kaisa che pyan la yin pi taung su pyo kwe ye a chi u ti twa nai ne lo sia yi yu sa ba da.
Little different because Rakhine is already a state of the
art. Nene lo kwe pya ba de. Ba chang le so lo Rakhine ga pi ne a sin shi ne bi da ba. Wa ga shan pi ne ye a sait pain ta khu mya da ba phit ba de. Da go wa ga ti ja pi ne lo chin ni da ba. Da go shan ga ma chai ba wu. Rakhine ga pi ne ya bi da ba. Rohingya kaisa ga ti ja tat na ba. Da ba me a in a chi thwa la da ga lo tait pi lo ye chi de kaisa phit ba de. Da ha ba ma ro tabaw paw na le ya me. Yakai Muda is sit up here. They mued it, Nine, kind to them. Tell me, sit up, Dilo, they mued it, Nine, kind to a lay melo, to no Yojibau. Yep, Suagal, Loze, Madilo, Loli Melo, Temau. Dilo, Lopus Ragale, chain you, Biro, Besson, Loa, Makisawa. Chain them away, Eri, Nemi, think by Makisa. Sakani go pick up that kind of Kisahale, Lakan and Yam Shibau. Ditema ruin ya petana, she needed to lay.
You've
got to start out in the school system. You've got to start out educating. I mean, you don't stop there, but you start
educating. Dandu Minya Ye Sitago Pandina and Pinya Ye Pia Valime. Jonathan Gazarigo Piame, let to him male di lo pi on Lopia Valime. Lurine at the sine, Pidonzu Nangasura, Loa Valime. The American Pidonzu Male Sigabare, Luvureha Lumere te Quendu Yagere, Latino rete, Po Jokanagwe Sigere, Yenoma Sloshe, Protestaneha, Roman Catholic de Jure te Quendu Yagere. Darigo to Pivijin Jolan and Erava. Ladu, Tamapiao, let down lady Lopo, Jubangiabare. The Manangamale, two me two hundred, the Loa Matipare. The Lopetana, no Jolan, I net, Nangan the air, a two Johnny Gule, take the seat, Lila Vido, Namuna, you demare.
Dianari and Yuta Sidane, Pianzu Nangano, Posa in a Patapiro, American Pianzu, Georgetown, Tegado, Gonuzang, Bamaka, Davis, Timbago, Ujo Sandaga, Suni, Tinta, Tindia, Tarago, Nasin Geja Araba, Akura Lames and Inya Diary Line, C. Sema, Bari, Suni Jamles, Rago, DP Viazition.
Tamroga, Siway Lumia, New York, Titan, Lugani Debo. ဒီဝေဒောရရှင်ဒီဘယ်လိုသဘောထားရှိကြပါသလဲ။တမရောပိုင်စီးပွားရေးလုပ်ငန်းတွေကိုထူထောင်ထားတဲ့အဓိကရည်ချက်ကတမရောရဲ့တက်တာချောင်းကြီးရေးလုပ်ငန်းတွေအတွင်းနဲ့နိုင်ငံတော်စီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့အတွက်ဖြစ်တယ်လို့တမရောဘက်ကပြောထားတဲ့အပေါ်မှာရောသဘောတူကြပါသလား။တမရောကကိုပိုင်စီးပွားရေးလုပ်နေတာရဲ့ကောင်းကျိုးဆိုးပြစ်တွေကိုအခုလာမယ့်စနေညတရားလီလိုင်းအစည်းအဝေးမှာဆွေ ရေးသားပြီးကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA ဖုန်းနံပါတ်က1239399999လေး၊ email လိပ်စာက burmese@voanews.com ၊ Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။ဒါမဲ့စနေညတဲ့လီလိုင်းစီစင်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ကိုရနိုင်စုစည်းတင်ပြထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင
်။ဒီမှာပါကျွန်တော်ရနိုင်ပါ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။2019-2020ဥရောပဘောလုံးရာသီအပွင့်ပွဲစဉ်လို့ဆိုရမယ်ကွင်းမမလာဘောလုံးပွဲတွေကိုစတင်လိုက်ပါပြီ။အင်္ဂလန်နောက်တန်းလူဟယ်ရီမကွာယာကိုတော့မန်ချက်စတာယူနိုက်တက်အသင်းကစံချိန်တင်ပြောင်းရွှေ့ခြင်းနဲ့ဝေလိုက်ပါတယ်။ဒီလိုတစ်ပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
။ ဝဘဘောလုံးပွဲတွေကိုတော့အခုဒီဘက်မှာစတင်လိုက်ပါပြီ။အင်္ဂလန်၊ဂျာမနီနဲ့ပြင်သစ်နိုင်ငံတွေမှာခွင့်ဖွဲ့ပလာပွဲတွေကိုပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့မှာကစားခဲ့ကြပါတယ်။အင်္ဂလန်က FA Community တိုင်းမှာတော့ Premier League Champion Manchester City နဲ့ FA Plus Champion Liverpool တို့ဝင်းမလဲမှာတနင်္ဂနွေနေ့ကကစားခဲ့ကြတာပါ။ Messi ကစတာလင်က17မိနစ်မှာအဖွင့်ကိုသွင်းခဲ့ပြီးတော့ Liverpool ကဂျော်မက်ဒစ်ကပြန်ချီလို့တကူစီတီဖြစ်နေတာကြောင့် Penalty ကန်ကြတာမှာမက်ဆီတီက5ဂိုး4ဂိုးနဲ့နိုင်ပြီးတော့ community down ကိုအနိုင်ရသွားခဲ့ပါတယ်။ဂျာမန်စူပါဖလားဘောလုံးပွဲမှာတော့ Bayern Munich နဲ့ Dortmund တို့ကစားခဲ့ကြပြီးတော့ Dortmund က2ဂိုးကိုရှိနေနိုင်ပြီးတော့ German Super Flag ကိုရသွားပါတယ်။ Dortmund အတွက်ဂိုးတွေကိုတော့ Paco Alcacer နဲ့ Jadon Sancho တို့ကသွင်းခဲ့တာဖြစ်ပါတယ်။ပြင်သစ် Super Flag မှာတော့ PSG အသင်းက Rennes ကို2ဂိုး2ဂိုးနဲ့နိုင်သွားပါတယ်။ Rennes ဘက်က73နှစ်မှာဂိုးရင်သွင်းခဲ့တာကြောင့် PSG ကနောက်ကနေလိုက်ကစားခဲ့ရပြီးPSG အတွက်ဂိုးတွေကိုတော့ဘာပေနဲ့ဒီမာရီယာတို့က58မိနစ်နဲ့83မိနစ်တွေမှာသွင်းခဲ့တာဖြစ်ပါတယ်။ဒါမဲ့တောက်ကြနေမှာတော့ Premier League အဖွင့်ပွဲစဉ်ဖြစ်နေ Liverpool နဲ့ Norwich City တို့ကစားကြမှာပါ။ Messi ကတော့စနေနေ့မှာပဲ Sam နဲ့ Wayne မှာကစားမှာဖြစ်ပြီးတော့တနင်္ဂနွေနေ့မှာတော့ Arsenal နဲ့ Newcastle Manchester United နဲ့ Chelsea တို့ကစားကြမှာပါ။မပေဘောလုံးရာသီစဖို့ကရပ်ပိုင်းမဲ့လိုတော့တာကြောင့်အသင်းတွေကလည်းကစားသမားအစ်စ်တွေခေါ်ယူပြီးအသင်းကိုအားဖြည့်လာနေကြပါတယ်။ Manchester United အသင်းကတော့ England နောက်တန်းလူ Harry Maguire ကိုစံချိန်တင်ပြောင်းရွှေ့ခြင်းနဲ့ခေါ်လိုက်ပါတယ်။ Man U က Maguire ကိုပေါင်80ပေးပြီး Leicester အသင်းစီကနေဝယ်လိုက်တာကြောင့်ဒါဟာနောက်တန်းသမားတွေထဲမှာတော့အသင်းပြောင်းရွှေ့ခြင်းအများဆုံးဖြစ်ပါတယ်။ကမ္ဘာသေးကြီးဆုံးနောက်တန်းလူဖြစ်တဲ့မန်ယူတင်းကိုပြောင်းလာတာနဲ့ပတ်သက်ပြီးမကွာရပြောတာကတော့
I'm really proud moment for myself to join such a big club. You always dream of walking out at Wembley and Old Trafford there, the two big stadiums when you're young.
Manchester United လို့အသင်းကြီးမျိုးကိုပြောင်းလာရတဲ့အတွက်ကျွန်တော်ဂုဏ်ယူမိပါတယ်။ငငယ်ကလေးကအကြီးဆုံးဘောလုံးကြီးနှစ်ခုဖြစ်တဲ့ Wembley နဲ့ Old Trafford ကွင်းတွေမှာကစားကျင်ခဲ့တာပါ။နောက်တစ်ခုကတော့ကျွန်တော်ကိုကျွန်တော်နောက်တန်းကစားသမားကောင်းတစ်ယောက်လို့မြင်ပါတယ်။ကျွန်တော်တာဝန်ကတစ်ဖက်ကဂိုးမသွင်းနိုင်အောင်ခံစစ်ကိုလုံအောင်ပိတ်ရမှာပါ။အသင်းနဲ့တူကစားချင်ပါပြီ။အသင်းတွေကျွန်တော်ကစားနိုင်တယ်လို့စွမ်းကုန်ကစားသွားမှာပါ
။သူမတိုင်ခင်ကတော့ Liverpool နောက်တန်းလူ Van Dijk ကပေါင်85သန်းနဲ့ကမ္ဘာစံချိန်တင်ထားတာပါ။ Man U အသင်းက Maguire ကိုခေါ်လိုက်တာနဲ့ပတ်သက်ပြီးချွန်ကျင်သူတွေနဲ့ဘောလုံးဝါသနာရှင်နေကြပါလေ။သဘောထားတွေကအမျိုးမျိုးပါ။မြို့ကန်ပြိုင်မဲ့ Man City အသင်းရဲ့နီးပြ Pep Guardiola ကတော့
Yeah, and Maguire is an excellent top class player.the central defender top class player
Maguire ဟာအလွန်ကောင်းတဲ့ထိပ်တန်းခံစင်မှုတယောက်ပါကျွန်တော်တို့သူ့ကိုစိတ်ဝင်စားပြီးမယ်ခေါ်ဖို့မတတ်နိုင်ပါဘူးဒါပေမဲ့ Man U ကခေါ်နိုင်ပါတယ်သူ့အနေနဲ့လည်း Man U မှာကစားဖို့အရည်အသွေးတွေအကုန်လုံးရှိပါတယ် Man U အတွက်လည်းဂုဏ်ယူပါတယ
်နောက်တန်းလူတွေထဲမှာကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းနဲ့ခေါ်လိုက်တယ်ဆိုတော့ Maguire ဟာ Man U ကလိုချင်တဲ့ကစားသမားလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်မဲ့ကစားသမားမျိုးလားဒီပေါ်မှာအသာကလောင်ရှင်ကိုစော်မျိုးတန်ရဲ့အမြင်ကဘယ်လိုပါလဲ
Maguire ကိုခေါ်တာ Man U ရဲ့လိုအပ်ချက်လားဆိုတော့ဒီကနေ့ဘောလုံးရာသီမှာပြခဲ့တဲ့ခြေစွမ်းရသလိုရှိရင်တော့ဒါ Maguire ကဟို Man U အတွက် Maguire ရေမှာမဟုတ်ပါဘူးနောက်တန်းကစားသမားဘယ်ကစားသမားမဆို Man U အတွက်ကတော့ဟိုမဖြစ်မနေလိုအပ်တဲ့အနေအထားမှာရှိရလို့ပဲပြောရပါဘူးနော်။ဒါကြောင့်လည်းဆိုတော့ Man U ကပြီးခဲ့တဲ့နှစ်တုန်းကဗျာဟိုဘောလုံးရာသီတစ်လုံးမှာဂိုးမပေးရတဲ့ပွဲက9ပွဲပဲရှိတယ်။ဘယ်လောက်ထိဆိုးတယ်ဆိုရှင်သူ့အောက်မှာကျွန်တော်တို့ဒီဟိုဟာတာဖီးရောဖူဟန်တို့လောက်ပဲကျန်တော့တယ်ဟိုအာဆင်နယ်လိုအသင်းကတော့မှပဲဟိုတူတဲ့ဂွန်းပေးရတဲ့ပွဲနဲတယ်လေအာဆင်နယ်နောက်တန်းတစ်လောက်ညံ့လာတော့မှပဲဆိုတော့ဒါနောက်တန်းကတော်တော်ကိုအခြေအနေစိုးခဲ့တဲ့အနေအထားမှရှိရလို့ပြောရမှာပါဗျာဒါကြောင့်လည်းပဲမန်ယူကဒီမက်ဂွိုင်ယာလိုနောက်တန်းကစားသမားမျိုးကိုခေါ်တယ်ဆိုတာဟိုမှန်တယ်လို့ပဲပြောရမှာပါဗျာ
တခြားကစားသမားရောရှိနိုင်လား
တခြားကစားသမားရှိနိုင်လားဆိုတော့ကိစ္စကစားသမားကြောင့်လည်းဟိုကောင်းတာပဲဒါပေမဲ့ခုနပြောလို့ဒီတခြားကလပ်ကခေါ်သွားပြီလေဆိုတော့နောက်တန်းကစားသမားတွေမှာတော့ဒီမက်ဂွိုင်ယာကဟိုပရီးမီးယားလိမှာဝင်ကစားနေတယ်ပေါ့ဗျာနောက်တစ်ခုကဟိုမန်ယူနဲ့နိုင်ရှင်လို့ရှိရင်ဒီသူ့ရဲ့မက်ဂွိုင်ယာပါဝင်တဲ့အသင်းကတော်တော်လေးကိုခံစစ်ပိုင်းကကောင်းတယ်လို့ပြောရမှာပေါ့ဗျာဆိုတော့ဟိုနောက်တန်းကစားသမားတွေရောရှိပါတယ်ဒါပေမဲ့အဓိကတော့ပရီးမီးယားလိမှာဝင်ကစားနေတဲ့ကစားသမားဖြစ်တာကြောင့်လေဟိုမက်ဂွိုင်ယာကိုခေါ်တယ်လို့ကျွန်တော်အဲ့လိုပဲတွေးမှတ်ချက်ပ
ါဂေါ်ဒီယိုလာကတော့မက်ဂွိုင်ယာကိုခေါ်လိုက်တာနဲ့ပတ်သက်ပြီးတော့မက်ဂွိုင်ယာထိတ်တန်းကစားသမားတယောက်ဖြစ်တယ်ဆိုပြီးတော့လည်းချီးကျူးထားတယ်ဒါပေမဲ့ဒီနေရာမှာတခုပြောချင်တာကတော့သူ့ရဲ့ဒီပြောင်းရွှေ့ကြီးကပေါင်တန်း80နဲ့နောက်တန်းကစားသမားတွေထဲမှာစံချိန်တင်ပြောင်းရွှေ့ကြီးဖြစ်ခဲ့တယ်ပေါ့အဲဒီပေါ်မှာရောဘယ်လိုမြင်လဲတန်း80တန်ရဲ့လား
Jangan juga dia ni nanti lu sih, no, tu niara itu juga mau jam. Kalau guna juga tu, kalau channel dengan ada mari mesti urat tu abis siapa? Siapa dulu lewe kalau guna juga tu, leh sih sih ni ah, main juga. Sehingga mimi nak dengan ada mari dia juga macam ni, koran mari, macam koru miao. Jadi tegal eh sarap, nampu aja lor dia. Jangan juga leh. เราขนาดนี้ไปดูมาวุเพราะตัวเราต้องไม่เบื่อเว้ยไม่พี่เนี่ยอยากขออะไรอะไรตัวพ่อมีมาชีวะเลยจังช่วยจีนี่เนี่ยจีนเนี่ยตัวนี้เนี่ยโอ้เนเน่ร้องมีอะไรบอกอะได้ไหมดีแค่มาเลยจังช่วยสีปองแดงชื่อเสือตัวอะไรไปดูเลยมีอะไรร้องขอบุรุษไปดูว่าบอกมาอยู่อะไรลงเงินกันอะไรกูว่าจีโน่ที่เราดังกันอะไรมาฟาดีนั่นรู้บารู้เลยมีไอ้สิ่งนู้นว่าก็ว่าสันนี่เนี่ยจังช่วยจีบีบีอะไรอะไรชีเกอะไรอะเพราะอะไรเนี่ยนั่งชิ่งจีเลยรู้
la 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 la
la la la la la la la la la la la la la la la la la la la la လီလီမာကစားနေတဲ့ Ivory Coast တောင်ပံကစားသမား Nicholas Pepe ကိုပေါင်80နဲ့ဝယ်လိုက်ပါတယ်ဒါဟာ Arsenal အတွက်တော့စံချိန်တင်ပြောင်းရွှေ့ခြင်းပဲဖြစ်ပါတယ် Arsenal ကိုပြောင်းလာတဲ့ပတ်သက်ပြီး Pepe ပြောတာကတော
့ beaucoup d'émotion beaucoup d'émotion surtout de venir dans un grand club ici
ဒီလိုပြောင်းလာရတာအတွက်မယုံနိုင်လောက်အောင်ဝမ်းသာမိပါတယ်ဘာလို့လဲဆိုတော့ကျွန်တော်အတွက်ဒါဟာလွယ်တာမဟုတ်ပါဘူးကျွန်တော်ဘဝမှာအတော်လေးယုံကန်ခဲ့ရပြီးအာဆင်နယ်နဲ့စာချုပ်ချိုးရတာကျွန်တော်အတွက်တော့ကြီးမားတဲ့ဆုလက်ပါ
ပေပေဟာပြင်သစ်မှာတော့ဘာပေပြင်ဒုတိယအကောင်ဆုံးကစားသမားဆိုပြီးတော့တောင်ထင်စားခေါ်ဝေါ်နေကြတယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရစေ
။ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလှော်တွေကိုနားဆင်ကြရတာပါ။ဒီကနေ့တွေ့ပတ်စင်ကဏ္ဍတွေကတော့ဒီနောက်ပါပဲရှင်။မနေ့ကကြာတာပြီးနေ့မနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေထဲမှာဥကြုံစံတာရဲ့မြန်မာရေးတုံသက်ခြင်းနဲ့သူယုံကြည်အားအစီအစဉ်ပြန်လည်ထုတ်လင်းချက်တွေကိုနားဆင်နိုင်ပါတယ်ရှင်။အခုတော့ဒီကနေ့ညပိုင်းတွေ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင်
။ဒီကနေ့တင်ပတ်ကကဒနာပစ်ခတ်မှုတွေဖြစ်ခဲ့တဲ့ Ohio ပြည်နယ်ဒေတွန်မြို့နဲ့ Texas ပြည်နယ် El Paso မြို့တွေကိုဒီကနေ့သမ္မတဒေါ်နယ်ထရမ့်တော်ဟုဆီစဉ်ထားတာမှာအခုလက်ရှိမှာတော့ပထမကြီးတစ်ထောက်ဖြစ်တဲ့ဒေတွန်မြို့မှာရောက်နေပါပြီ။သမ္မတထရမ့်မြို့ကိုရောက်ချင်းပါပဲသူ့ကိုကန့်ကွက်ဆန္ဒပြကြသူတွေကိုလည်းတွေ့ရပါတယ်။အခုဒီအဲ့ဒီပစ်ခတ်မှုတွေအတွင်းမှာစုစုပေါင်းသေဆုံးသူ32ဦးရှိပါတယ်။ဟောင်ကောင်ကျွန်းမှာတင်ပတ်တော်ကြားဆန္ဒပြပွဲတွေဖြစ်နေပြီးတဲ့နောက်1999ခုနှစ်မှာပြည်ချလက်ထက်ကနေလွှဲပြောင်းရယူခဲ့ခြင်းတွေကဆိုရင်အစိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရပြီးနောက်တစ်ဆင့်ဘာလို့ရမယ်ဆိုတာကိုစဉ်းစားနေတယ်လို့ဟောင်ကောင်နဲ့ပတ်သက်ပြီးတာဝန်ယူလို့ဆောင်ရတဲ့တရုတ်အစိုးရရုံအကြီးအကဲကဒီကနေ့ပြောလိုက်ပါတယ်။ဟောင်ကောင်ဆန္ဒပြပွဲတွေဟာရွေးဝင်းစကားပို့ဖြစ်လာပြီးလူအဖွဲ့အစည်းပေါ်ကြီးမားတဲ့တယောက်မှုပိုရှိလာနေတယ်လို့ဟောင်ကောင်နဲ့တရုတ်ပြည်မှာကလွှတ်တော်နဲ့အကြံပေးအဖွဲ့အစည်းတွေရဲ့ဖွဲ့ဝင်အတော်များများကိုတာဝန်ရှိသူဂျန်းရှောင်မင်းကပြောပါတယ်။လူမောင်ကိုကူးခံရသူလို့ယူဆရသူတွေကိုထားတဲ့ထိုင်းနိုင်ငံကစခန်းတွေမှာလူအတော်များနေပြီဖြစ်ပြီးဒီကိစ္စကြောင့်အဲ့ဒီလူအတော်များဟာလူမောင်ကိုကူးခံရသူတွေမဟုတ်ပဲထိုင်းနိုင်ငံထဲကိုတရားမဝင်ခိုးသွင်းလာတဲ့ရွှေပြောင်းဝင်သူတွေဖြစ်တဲ့လူလူအခွင့်ရေးလှုပ်ရှားသူတွေကပြောပါဗျ။အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသကိုလူမျိုးရေးတင်းကြပ်ထားတာနှစ်ရက်ရှိလာချိန်မှာပဲအဲ့ဒီဒေသကိုနေပြည်တော်နှစ်ခုအဖြစ်ခွဲခြားမယ့်ဥပဒေမူကြမ်းတစ်ခုကိုအိန္ဒိယလွှတ်တော်မှအတည်ပြုလိုက်ပြီးတော့အထူးကိုယ်ပိုင်အုပ်ချုပ်권ပေးထားတာကိုပြန်ရုပ်သိမ်းလိုက်ပါတယ်။ဆက်တော်ရေးထက်တောက်ထားပြီးရေပုံအားဖြင့်ပိတ်ထားသလိုဖြစ်နေတာကြောင့်ဒီလိုရပ်ဖို့ကက်ရှမီးယားဒေသကံတွေရဲ့တုံ့ပြန်ချက်မကြားသေးပါဘူး။မြန်မာတိုင်းစစ်တမ်းရဲ့မှုဆောင်ရာရှိချိုဟောင်းနဲ့အဲဒါချိုဟောင်းဖြစ်သူအသက်62နှစ်အရွယ်အော်စတြေးလျနိုင်ငံသား Ross Dangley ကိုမူရစီဝါမှုနဲ့ရန်ကုန်အနောက်ပိုင်းခရိုင်တရားရုံးကဒီကနေ့ထောင်ဒဏ်73နှစ်ချမှတ်လိုက်ပါတယ်။သူနဲ့အတူဖမ်းဆီးခံထားရတဲ့အပြည်တည်နိုင်ငံသား Johann Stuart McKenzie ကိုလည်းထောင်ဒဏ်73နှစ်ချမှတ်ခဲ့ပြီးအမှုမှာပါဝင်တဲ့တခြားလူ9ဦးကိုတော့ထောင်ဒဏ်17နှစ်စီချမှတ်လိုက်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့ရပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ LZBL Tire ဖြစ်ပါတယ်ဒီကနေ့ဗုဒ္ဓဟူးနေ့ညပိုင်း VOE မြန်မာဘာသာအစီအစဉ်တွေကို line to meter 1925 32နဲ့ line line meter 190တို့ကနေထုတ်လင်းပေးခဲ့တာပါရှင် VOE ကိုအားပေးနာဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနေ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများတစ်ဆင့်အောင်ပါ
Thank you.
This program has come to you from the Voice of America, Washington.